Welcome to the Voice of America in Burmese.
Mingala nite asama torashin ni pyo shin nan ja ba si kamya. Bio American tan ye 2019 ku ne September 15 ye tenin ngun ni ma nak khin season ni go American Pyidaw su Washington DC myo do ga ni hlain no mi da 30 40 48 do ga ni dai yai na sin nan de lo. Bio ye Facebook sa myin na ga ba dai yai tin set pe ni ba bi kamya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်တင်ဆက်မှာပ
ါမင်္ဂလာပါရှင်ကျွန်မခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုမတင်ရင်ထိုင်တဲ့အတူကြေညာပေးမှာပါ Sorry Arabia နိုင်ငံကအကြီးဆုံးရေနံချက်ဆက်ယုံကြည်နဲ့ပင်မရေနံတွင်းရှိရာနေရာကိုရေမင်ကဟူတီတပုံတွေကစနေနေ့မှာတိုက်ခိုက်ခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာတောက်ကြံနေကစပြီးစနေနေ့အထိမြန်မာစစ်တပ်နဲ့ပလောင်စစ်တပ်တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းရောင်းဟ
ုတ်ကဲ့ပါခင်ဗျာဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းမှာမိုးသည်ထန်ရေကြီးပြီးပစ္စည်းတွေမျောပါကုန်တဲ့အတွက် WFP အဖွဲ့ကကယ်ဆယ်ရေးလုပ်နေရပါတယ
် The family lost everything because all was in the oils was basically washed away
WFP ပြောခွင့်ရကပြောသွားတာပါဒီအကြောင်းနဲ့အတူစိတ်ကြွစည်တွေထုတ်နိုင်တဲ့ဓာတုပစ္စည်းတွေထိုင်းမြန်မာနယ်စပ်မှာတင်းစီဖမ်းမိတဲ့အကြောင်းလေးကိုလည်းနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့သုံးသက်ချက်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာနဲ့စနေညတိုက်ရိုက်လေလိုင်းအစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့တင်းငွေနေမနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
Sorry Arabia နိုင်ငံကအကြီးဆုံးရေနံချက်ဆက်ယုံကြီးနဲ့ပင်မရေနံတွင်းရှိရာနေရာတွေကိုရီမင်ကဟူတီတပုံတွေကစနေနေ့မှာတိုက်ခိုက်ခဲ့တဲ့အတွက်ကမ္ဘာတလွှားရေနံတင်ပို့နေတဲ့နေရာမှာကြီးမားတဲ့မီးရောက်မီးရှံကြီးတွေကိုတွေ့နေရပါတယ်ဒီတိုက်ခိုက်မှုကြောင့် App Cake ရေနံချက်ဆက်ယုံတဲ့ Kuris ရေနံတွင်းတွေမှာထိခိုက်ဒဏ်ရာရသူဘယ်နှဦးရှိတယ်ရေနံထုတ်လုပ်မှုမှာဘာတွေထိခိုက်သွားတယ်ဆိုတာတွေကိုအခုထိတည်တည်ကွယ်ကွယ်မသိရသေးပါဘူးအဲ့ဒီနေရာတွေမှာလောင်ကျွမ်းနေတဲ့မီးရောက်မီးရှံတွေကိုကောင်းကင်ဂျိုလူတွေမှာပါတွေ့နေရပါတယ်။အီရန်ကကြောတောင်နောက်ခံပေးထားတဲ့ဟူဒီတပုံတွေနဲ့ဆော်ရီဥဆောင်တဲ့မဟာမိတ်အဖွဲ့တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းအခုလိုအလားတူ drone နဲ့တိုက်ခိုက်မှုတွေအရင်တုန်းကလှုပ်ဆောင်ခဲ့ပေမဲ့အခုတစ်ချိန်တိုက်ခိုက်မှုကတော့အပြည့်အစုံအများဆုံးဖြစ်ပါတယ်။အခုတိုက်ခိုက်မှုက American နဲ့ Iran တို့ကြားအီရန်ရဲ့နျူကလ িয়ার ရေးကမ္ဘာနိုင်ငံကြီးတွေနဲ့ချုပ်ဆိုထားတဲ့သဘောတူစာချုပ်နဲ့ပတ်သက်ပြီးမပြေလည်ပဲထိတ်တိုက်တွေ့နေခြင်းမှာဖြစ်ပွားတာဖြစ်ပြီးငโกကတင်းမာမှုတွေရှိနေတဲ့ပါရှားပင်လယ်ကွေ့ဒေသအခြေအနေကိုပိုးပြီးဆိုးလာစေနိုင်တာလည်းဖြစ်ပါတယ်။ Sorry သတင်းဌာနမှဖော်ပြထားတဲ့ Sorry Arabia ပြည်ထောင်ဝင်ကြီးဌာနထုတ်ပြန်တဲ့ကြေညာချက်မှာတော့မီးလောင်နေတဲ့နေရာတွေဟာ drone ယာဉ်တွေနဲ့ပစ်မှတ်ထားတိုက်ခိုက်တာကိုခံရတယ်လို့ဖော်ပြထားပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့ဆိုပါတယ်။ Houthi ရဲ့ El Marsiaကျိုးလူသတင်းမှာတော့ဟူတီစစ်တပ်ပြောခွင့်ရကသူတို့ဘက်က drone ယာဉ်10ခုနဲ့အဲ့ဒီနေရာတွေကိုတပြိုင်တည်းတိုက်ခိုက်ခဲ့တာဖြစ်ပြီးနောက်ထပ်မတိုက်ခိုက်စေခြင်းတော့ sorry အစိုးရဘက်ကတိုက်ခိုက်နေမှုတွေရပ်ဆိုင်းဖို့ပြောကြားခဲ့တာပါ
။ Israel ဝန်ကြီးချုပ် Benjamin Netanyahu ရဲ့ Jordan မြစ်အနောက်ဖက်ကန်ဒေသတချို့ကိုသိမ်းယူမယ့်ရည်ရွယ်ချက်နဲ့ပတ်သက်ပြီးဆွေးနွေးဖို့ Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကတနင်္ဂနွေနေ့မှာအရေးပေါ်အစီအဝေးတစ်ခုကျင်းပမှာပါ။ဆော်ဒီအာရေဗျရဲ့ပန်ချချက်နဲ့ဆော်ရီနိုင်ငံစိတ်ကမ်းမြို့ဂျဒက်မှာဆွေးနွေးပွဲကျင်းပမယ်အကြောင်းအဖွဲ့ဝင်58နိုင်ငံပါ OIC ကဗုဒ္ဓဟူးနေ့တုန်းက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။အနောက်ဘက်ကမှ Israel ရဲ့တရားမဝင်အခြေချအရာတည်ဆောက်မှုနဲ့ Jordan မြို့ဝန်ဒေသကိုသိမ်းပိုက်ဖို့ရည်ရွယ်ထားတယ်ဆိုတဲ့ Israel ဝန်ကြီးချုပ်ရဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီး OIC အဖွဲ့ကဆွေးနွေးကြမှာဖြစ်တယ်လို့ Turkey နိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပြောပါတယ်။နောက်တရင်ပတ်ကျင့်ပမဲ့ရွေးကောက်ပွဲမှာသူအနိုင်ရခဲ့ရင်တိမ့်ပိုက်ခံအနောက်ဖက်ကန်ကအစ်အပိုက်ကိုသိမ်းယူမဲ့အစီအစဉ်ကို Israel ဝန်ကြီးချုပ် Netanyahu ကပြီးခဲ့တဲ့အင်ကာနေတုံးကပြောဆိုခဲ့တာပါဒီဆောင်ရွက်ချက်ဟာဆိုရင်ကာလရှည် Israel Palestine ပြည်ပခပေါ်မှာထူးထူးခြားခြားပြောင်းလဲသွားနိုင်ပါတယ်စက်တင်ဘာလ18ရက်နေ့ရွေးကောက်ပွဲမှာသူအနိုင်ရရင်မဟာဗျူဟာမြောက်အရေးကြီးတဲ့ဒေသဖြစ်တဲ့ဂျော်ဒန်မြဝှမ်းနဲ့ပင်လယ်ဒီမြောက်ပိုင်းမှာအစ္စရေးရဲ့အချုပ်အခြာအနာပိုင်ဖြစ်အောင်လုပ်ဖို့ရည်ရွယ်တယ်လို့အစ္စရေးဝန်ကြီးချုပ်ကရုပ်သံမင်းကွန်မှာပြောဆိုခဲ့တာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါနယ်ထရမ့်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူတို့ဟာစနေနေ့ကနှစ်နိုင်ငံကြားအပြန်အလှန်ကာကွယ်ဆိုင်ရာသဘောတူညီချက်ထားရှိနေတဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။အစ္စရေးနိုင်ငံမှာလာမဲ့သတင်းပတ်သက်ရွေးကောက်ပွဲတွေမတင်ပါခင်မှာပဲအခုလိုဆွေးနွေးခဲ့ကြောင်းအမေရိကန်သမ္မတဒေါနယ်ထရမ့်က သူ့တက်တာကနေဆန်နေနေကပြောကြခဲ့တာပါဝန်ကြီးချုပ်နတန်ယာဟူးနဲ့သူစကားပြောခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုနဲ့အစ္စရေးတို့ကြားအပြန်အလှန်အကာအကွယ်ဆိုင်ရာသဘောတူညီချက်ထားရေးလှုပ်ဆောင်မှုဖြစ်နိုင်ခြေတွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်ဒါကနောက်မှာနှစ်နိုင်ငံကြားသိတာထင်ရှားတဲ့မဟာမိတ်တည်းဖြစ်လာမယ်လို့လည်းသမ္မတထရန့်ကသူ့တက်တာမှာရေးပါတယ်ဒါအပြင်အစ္စရေးနိုင်ငံမှာရွေးကောက်ပွဲမဲပေးပြီးတဲ့နောက်မှာလည်းဒီကိစ္စကိုဆက်ပြီးတော့ဆွေးနွေးဖို့လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံဘက်ကအကြမ်းဖက်ဝါဒီတွေကပါကစ္စတန်နိုင်ငံဘက်ခြမ်းနေရာနှစ်ခုကိုနေဆက်ဖြတ်ကျော်ပစ်ခတ်မှုအတွင်းပါကစ္စတန်စစ်သား၄ဦးကြာဆုံးပြီး2ဦးဒဏ်ရာရရှိတဲ့အကြောင်းပါကစ္စတန်ကစနေနေ့မှပြောပါတယ်ပါကစ္စတန်တပ်ဖွဲ့ဝင်တွေကဒီယားခေမှာနေဆက်ခြံစည်းရိုးခတ်နေတဲ့နေရာမှာတဖက်နိုင်ငံကပစ်ခတ်တာကြောင့်ပါကစ္စတန်စစ်သား၃ဦးသေဆုံးပြီး2ဦးဒဏ်ရာရရှိခဲ့တာပါပြီးခဲ့တဲ့တောက်ကြနေ့နှောင်းပိုင်းတို့ကမြောက်ပိုင်းဝါဇီရစ်စတန်ခရိုင်မှာနေဆက်ပုံမှန်ကင်းလှည့်တာမှလည်းအာဖဂန်နစ္စတန်ဘက်ကခြုံခိုတိုက်ခိုက်သူတွေကြောင့်ပါကစ္စတန်စစ်သားတအူသေဆုံးခဲ့ရတယ်လို့စစ်တပ်ပြန်ကြားရေးကပြောပါတယ်အပြန်အလှန်ပစ်ခတ်မှုအတွင်းအာဖဂန်ဘက်ကတိုက်ခိုက်သူ2ဦးသေဆုံးတဲ့အကြောင်းလည်းစစ်တပ်ပြန်ကြားရေးကပြောပါတယ်အာဖဂန်ပါကစ္စတန်ဆိုင်ရာအာဖဂန်တန်ယုံကတန်မှုကိုပါကစ္စတန်နိုင်ငံခြားရေးဝန်ကြီးဌာနကအဆင့်ခေါ်ခဲ့ပြီးနေဆက်ချန်စီကိုခတ်နေတဲ့ပါကစ္စတန်လုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်မှုအပေါ်အပြင်းအထန်ဆန့်ကျင်ကန့်ကွက်ခဲ့ပါတယ်ရှင
် VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13 လိုင်းဒိုမီတာ51 kHz 5805နဲ့ไฮลามิตา190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေအမေရိကန်တန်ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကပလောင်ကိုပိုင်းအုတ်ချုပ်ခွင်ရဒေသမှာတောက်ကြံလေးကစာပြီးစနေနေ့အထိမြန်မာစစ်တပ်နဲ့ပလောင်ပြည်နယ်လွတ်မြောက်ရေး PSLF တောင်းတက် TNL တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းအပောင်းဝင်းစကိုင်းတိုင်းဒေသကြီး9တိုင်းမှာမြန်မာစိုးရစစ်တပ်ဘက်ကစက်တင်ဘာ27ရက်နေ့တပတ်သက်အပြစ်ရပ်ထားမယ်လို့ပြောခဲ့တယ်လို့တိုင်းဒေသနဲ့ကရင်တော်မဟာမိတ်ဖွဲ့ဘက်ကလည်းအောက်တိုဘာ10ရက်နေ့အထိတလှတာတပတ်သက်အပြစ်ရပ်မယ်လို့နှစ်ဖက်ကြေညာချက်ထုတ်ပြန်ပြီးတွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေကြမှာပဲခုလိုတိုက်ပွဲတွေပြင်းထန်ဖြစ်ပွားတာပါလက်နက်ကြီးနဲ့ရဟတ်ရင်တွင်နဲ့ပါနှစ်ဖက်ပစ်ခတ်တိုက်ခတ်မှုတွေဇက်တိုက်ပြင်းပြင်းထန်ထန်ဖြစ်ပေါ်နေတဲ့အတွက်ရာနဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆုတ်ခွာပြီးတင်းရှောင်ထွက်ပြေးနေရတယ်လို့ပလောင်ဒေသတာဝန်ခံအရာရှိသူက VOA ကိုပြောပါတယ်အခုဖြစ်ပေါ်တဲ့တိုက်ပွဲကြောင့်တင်းရှောင်လာသူကလည်း400လောက်ရှိနေတာပါစက်တင်ဘာ16တနင်္လာနေ့ကစပီရှမ်းပြည်နယ်ချင်းတုံမြို့မှာညီနောင်မဟာမိတ်အဖွဲ့တွေနဲ့အစိုးရငင်းချင်းကိုစလီရီဟာတရုတ်နိုင်ငံရဲ့ဂျောင်းဝင်ဆစ်ဆက်ပေးမှုနဲ့တွေ့ဆုံမှုပြင်နေကြတာပါအခုချိန်ဒီချိန်မှာခုလိုရှမ်းမြောက်ပလောင်ဒေသအပါဝင်ရခိုင်ကိုကတအောင်ဆတဲ့တိုင်းဒေသတွေမှာတိုက်ပွဲတွေဇက်တိုက်ပြင်းထန်လာနေတာကြောင့်ငင်းချင်းဖြစ်စင်တဲ့ရထားတဲ့တည်ငြိမ်မှုအခြေအနေထိခိုက်စေနိုင်ကြောင်းနဲ့အခြေအနေတွေဟာပိုဆိုးလာနိုင်တယ်လို့ညီနောင်မဟာမိတ်ဖွဲ့၃ဘွဲ့ကစနေနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်
အမေရိကန်နဲ့အာဖဂန်တာလီဘန်ကြားညှိနှိုင်းမှုပြတ်သွားခဲ့ပြီးတဲ့နောက်တာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့ရုရှားဆိုရတာဝန်ရှိသူတွေဆွေးနွေးပွဲကျင်းပခဲ့ကြတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှပြောပါတယ်။ရုရှားသမ္မတရဲ့အာဖဂန်နစ္စတန်ဆိုင်ရာအထူးကိုယ်စားလှယ်ဇမေးခဘလတ်ကတာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့ရုရှားနိုင်ငံမြို့တော်မော်စကိုမှာဆွေးနွေးပွဲကျင်းပခဲ့တာဖြစ်ကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရကိုကိုးကားပြီးအစိုးရငွေကြေးထောက်ပံ့တဲ့ RIA Novosti သတင်းအေဂျင်စီကဖော်ပြပါတယ်။ဘယ်နည်းကဆွေးနွေးပွဲကျင်းပခဲ့တယ်လဲဆိုတာကိုတော့မပြောပါဘူး။အမေရိကန်ပြည်ထောင်စုနဲ့တာလီဘန်ကြားစစ်ဆင်ညှိနှိုင်းမှုတွေပြန်လုပ်ဖို့လိုအပ်တဲ့အကြောင်းရုရှားဘက်ကတိုက်တွန်းခဲ့ပြီးတာလီဘန်ဘက်ကလည်းအမေရိကန်အစိုးရနဲ့ဆက်စပ်ညှိနှိုင်းလိုတဲ့ဆန္ဒရှိကြောင်းအတည်ပြုပြောဆိုခဲ့တယ်လို့လည်းသူကပြောပါတယ်။အာဖဂန်နစ္စတန်ကနေအမေရိကန်တပ်ဖွဲ့ဝင်အရေးအတွက်ရှော့ချပေးတာလီဘန်ဘက်ကအစိုးရဝါဒီအဖွဲ့တွေဝင်မလာရေးလုံခြုံရေးအာမခံချက်ပေးမဲ့အမေရိကန်နဲ့တာလီဘန်ကြားသဘောတူညီချက်အပေါ်ပြီးခဲ့တဲ့သတင်းပတ်မတိုင်ခင်အထိတော့မျှော်လင့်ချက်တွေရှိခဲ့ကြတာပါ။
ဘာဟာမားဒေသကိုဥတီပြီးလာနေတဲ့အပူပိုင်းမုန်တိုင်းဟမ်ဘာတိုဟာလာမယ့်ရက်တွေအတွင်းမှာပဲဟာရီကိန်းမုန်တိုင်းအဖြစ်ပြောင်းလဲသွားနိုင်တယ်လို့အမေရိကန်အမျိုးသားဟာရီကိန်းစင်တာကစနေနေ့မနက်မှာပြောပါတယ်။မကြာသေးခင်ကဟာရီကိန်းဒိုရီယန်တန်ကိုခံရတဲ့ဘာဟာမားဒေသမှာပြန်လည်ထူထောင်ရေးအတွက်လုံးပန်းနေရချိန်မှာပဲဟမ်ဘာတိုမုန်တိုင်းဝင်လာနိုင်တဲ့ကြောင့်ဘာဟာမားကလေဆိပ်တွေကိုပိတ်ထားရတယ်လို့ကယ်ဆယ်ကူညီရေးတွေကိုလည်းဆိုင်းငံ့ထားရတာပါ။ပြီးခဲ့တဲ့သတင်းနှစ်ပတ်ကဝင်ရောက်ခဲ့တဲ့ဟာရီကိန်းဒိုရီယန်ဟာပြင်းအဆင်၅ရှိပြီးဒါဟာတိုက်ခတ်ခဲ့ပြီး Kana, Atlantic Hurricane Tweetama, Median Bogu, Arpian Song Jail, Kerapsipi, Jonesu and now Mio Bain Tita Kulong, Chimo Piersi Kerapsipari, Aku Takame, Puwai Mong Dian Tre, Andrew Strong, and Luebi Bahama, and now Mio Bain Tita Loma, Thea Mushin and Yang Three Pitcher Topian Bari, Monaiha Grand Bahama, John Freeport, a ship, my dear sailor, Kama Shinibi, Seneman Epimaro, Majui, Shab and Yeni, Nindelu, Hurricane Senaga Piobari, Did I know the Pivier Denayu Mangas and no loud Tita?
ပို့တိုးပြီးတော့ပြင်းထန်လာနိုင်တယ်လို့ပြောပါတယ်။စနေနေ့နောက်မှမှာတော့ဟမ်ဘာတုံမုံနဲ့ဟာဘာဟားမားကထွက်ခွာပြီးအမေရိကန်ပြည်ထောင်စုအရှိဘက်ကမ်းခြေဖလော်ရီဒါပြည်နယ်ဘက်ကိုလာမဲ့သတင်းပတ်အစောပိုင်းလောက်မှာဝင်ရောက်မယ်လို့ခန့်မှန်းထားပါတယ်။ဗြိတိန်နိုင်ငံကကမ္ဘာ့အရှင်ကြီးမှုအမွေးနှစ်စည်းဝင်
အီတလီအနုပညာရှင်မာဝေဇီယိုကက်တလန်ရဲ့အမေရိကန်လိုနာမည်ပေးထားတဲ့ရွှေအင်သာကတချိန်ကတော့အမေရိကန်ပြည်ထောင်စုနယူးယောက်ကပြတိုင်မှာပြသခဲ့တာဖြစ်ပြီးအမေရိကန်သမ္မတဒိုနယ်ထရန့်ကိုငှားရမ်းဖို့လဲကန့်လန့်ခဲ့ဖို့ပါတယ်။အင်္ဂလန်အရှေ့တောင်ပိုင်းအော့စဖို့ရှာခရိုင်ကဆက်ရှိရာစုခေတ်ပြတဲ့အင်ဂျီမှာအနုပညာရှင်ကက်တလန်ရဲ့လက်ရာတွေကိုကြာတာပြင်းနေကစတင်ပြသခဲ့ပြီးသူ့လက်
ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မြူးတက်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်တယ်လို့ Facebook ကပါတိုက်ရိုက်တင်ဆက်ပေးနေပါတယ်အပတ်စဉ်ကဏ္ဍတွေမတန်ခင်အရင်ဆုံးသတင်းပေးပို့ရတဲ့တပုတ်ကိုကြားပါမယ်ဘင်္ဂလားဒေ့ရှ်နေဇာကော့ခ်ဘဇာမှာဒီသတင်းပတ်တဲ့မိုးသစ်ထန်ပြီးပိုင်ဆိုင်မှုတွေအလုံးရည်ရဲမျိုးပါဆုံးရှုံးခဲ့ရတဲ့ထောင်ထဲချတဲ့ရိုဟင်ဂျာတွေကိုကူညီထောက်ပံ့ဖို့အတွက်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကဒီနှစ်အတွင်းမှာအကြီးအမားဆုံးကယ်ဆယ်ရေးအစီအစဉ်စတင်နေပါပြီ။ဂျနီဗာကနေလီဇာ Schlein ပေးပို့တဲ့သတင်းကိုမတ်တင်ကြီးထိုက်ပြောပြမှာပါ
။မိုးသည်ထန်တာကြောင့်ဒုက္ခသည်စခန်းတွင်းမှာအပြည့်အစည်တွေရှိခဲ့ပြီးပိုင်ဆိုင်မှုအလုံးရည်ရဲမျိုးပါဆုံးရှုံးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်16,000အတွက်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP က24နာရီအတွင်းစားနပ်ရိက္ခာထောက်ပံ့ခဲ့ပါတယ်။ရည်ကြီးမှုကြောင့်နေရာစွန့်ခွာပြောင်းရွှေ့ရတဲ့ဒေသခံပြည်သူ800ကျော်ကလည်းစားနပ်ရိက္ခာထောက်ပံ့ခဲ့ကြောင်း WFP ကပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာအောက်တိုဘာလအထိကြာမြင့်တဲ့မုတ်တုံရသည့်အတွင်းရည်ကြီးလေရှိတဲ့အနိုင်ပိုင်းနိုင်ငံဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကမိုးရွာသွန်းမှုမှာတော့မိုးရေချိန်အလွန်အကျွံများခဲ့ပြီးအပြည့်အစည်းတွေလည်းများခဲ့တာပါဒုက္ခသည်စခန်းတွေတွင်မှကျိုးစားပန်းစားရှာဖွေထားရတဲ့မဖြစ်စလောက်ပိုင်းဆိုင်မှုလေးတွေဆုံးရှုံးရတဲ့မိသားစုတွေရဲ့ဝမ်းနည်းစရာအခြေအနေကိုကိုယ်တိုင်ကြုံတွေ့ရတဲ့ WFP ဝန်ထမ်းတဦးရဲ့တင်ပြချက်ကို WFP ရဲ့ပြောခွင့်ရဟာဘာဘဟုဆယ်က VOE ကိုအခုလိုပြောပြပါတယ
် The family lost everything because all was in the house was basically washed away
မိုးသည်ထန်ပြီးရေစီးကျန်တာကြောင့်အိမ်ရာအဖြစ်သုံးတဲ့အခင်းတွေရောအိုးခွက်တွေရောအိမ်ထဲမှာရှိသမျှအားလုံးရေထဲမျောပါသွားခဲ့ပြီးမိသားစုတွေမှာရှိသမျှဆုံးရှုံးကုန်ပါတယ်အကုန်လုံးနှီးပါဆုံးရှုံးကုန်တာပါချက်ပြုတ်စရာလည်းမရှိပါဘူးအိတ်စရာလည်းမရှိတော့ပါဘူးအဝတ်အထည်တွေလည်းဆုံးရှုံးရပါတယ်စခန်းထဲရောက်ပြီးမှစူးစမ်းစုဆောင်းထားရတဲ့ပစ္စည်းတွေကတညာတည်းနဲ့ဆုံးရှုံးကုန်တဲ့အခြေအနေပါ
။ရာသီဥတုပြောင်းလဲမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကမုတ်တုံရာသီနဲ့မိုးရွာသွန်းမှုပိုပြီးပြင်းထန်လာတာပါ။ရာသီဥတုကြောင့်ဖြစ်ရတဲ့ဘေးဒုက္ခတွေတက်တာစီရဲ့အတွဲ WFP ကဒုက္ခသည်တွေနောက်သူတို့ကိုလက်ခံထားတဲ့အင်ရှင်လူမှုအတိုင်းဝိုင်းတွေနဲ့အတူဆောင်ရွက်နေတယ်လို့လဲဘဟုဆယ်ကပြောပါတယ်။ WFP ဘက်ကအဆိုအဝါဆုံးအခြေအနေကိုကြိုတင်တွက်ဆပြီးမုတ်တုံရာသီမတိုင်ခင်ကတည်းကဒုက္ခသည်စခန်းနေအတွင်းအဓိကကျတဲ့နေရာတွေမှာရိတ်ခါတွေကျူပြီးတိုးလောင်ထားခဲ့ကြောင်းအဲ့ဒါကြောင့်လဲလက်ရှိအရေးပေါ်အခြေအနေကိုအလင်းအမြန်တုံ့ပြန်ကင်တွယ်နိုင်တာလို့လဲသူကပြောပါတယ်မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေဖိနှိပ်မှုတွေကြောင့်2019ခုနှစ်ဩဂုတ်လကတည်းကရိုဟင်ဂျာ9,000ကျော်ကအဝတ်တထည်ကိုတစ်ခုနဲ့ထွက်ပြေးလာကြရသူတွေပါ မြန်မာဘက်ကထွက်ပြေးရတဲ့ဒုက္ခသည်တွေကိုစီစစ်ပြီးလက်ခံမယ်လို့အစိုးရကပြောထားပေမဲ့သူတို့ကိုရိုဟင်ဂျာအဖြစ်အသိအမှတ်မပြုပါဘူးရိုဟင်ဂျာတွေဘက်ကတော့နိုင်ငံသားဖြစ်ခွင့်အာမခံချက်နဲ့ရိုဟင်ဂျာအဖြစ်အသိအမှတ်ပြုရေးတောင်းဆိုနေကြတာကြောင့်ဒုက္ခသည်တွေထာနေပြန်ရေးကအခုချိန်ထိမရေမရာဖြစ်နေသေးပါရှင်
မြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါ යි ။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့လာနေမှာဘောဓုတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါလိမ့်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။သတင်းတွေမနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးနားဆင်ရမယ့်ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်မှာတော့တစ်တော်ပြုံးတရတဲ့အကြောင်းရင်းတဲမှာစီမံအုပ်ချုပ်မှုအားနည်းတာတစ်ချက်ပါဝင်ကြောင်းဥအောင်ခင်းရေးသားတင်ပြထားတာပါ။
တော်တီးကျက်ကိုကဲတဲ့အလုပ်ကိုအစိုးရတဦးကြီးမလုပ်နိုင်တဲ့အတွက်အစိုးရမဟုတ်တဲ့အဖွဲ့အစည်းအများအပြားပါဝင်လာပါတယ်မြမလစ်တော်စီမံအုပ်ချုပ်ရေးကိုဘန်ကောက်အခြေစိုက်ပြည်သူနဲ့လစ်တော်လေ့လာရေးဌာနက9နှစ်စီမံကိန်းချပြီးလေ့လာနေပါတယ်မနေ့ကတော့မြမလစ်တော်စီမံအုပ်ချုပ်ရေးအကဲဖြတ်မှုစာတမ်း Assessing Forest Governance in မြန်မာကိုထုတ်ပြန်လိုက်ပါတယ်မြမလစ်တော်ကိုတော်ကောင်းတော်ပြည့်နဲ့တော်နိုင်ဆိုပြီးသုံးမျိုးခွဲနိုင်ပါတယ်။နေရောင်ကြီးမဝင်နိုင်တော့အောင်စစ်ရွက်တွေပိတ်နေတဲ့တော်ကိုရွက်အုပ်ပိတ်တော် Close Forest တော့မဟုတ်တော်ကောင်းလို့ခေါ်ပါတယ်။ရွက်အုပ်ပိတ်ပြီးမှု40ရာခိုင်နှုန်းကျော်ရင်တော်ကောင်းလို့သတ်မှတ်ပြီး30နဲ့40ရာခိုင်နှုန်းကျားမှရှိရင်ရွက်အုပ်ပွင့်တော် Open Forest တော့မဟုတ်တော်ပြည့်လို့ခေါ်ပါတယ်။ဆယ်ရာခိုင်နှုန်းနဲ့နေရင်တောင်ရာတည်တော်သို့မဟုတ်တော်နိုင်လို့သတ်မှတ်ပါတယ်1990ကတိုင်းပြည်ဧရိယာ45ရာခိုင်နှုန်းဟာတော်ကောင်းဖြစ်ပေမဲ့2015ရောက်တော့27ရာခိုင်နှုန်းသာကျန်တော့တယ်လို့မြမသစ်တော်စီမံအုပ်ချုပ်မှုအကဲဖြတ်ချက်စာရမ်းမှာဖော်ပြထားပါတယ
်သစ်တော်စီမံအုပ်ချုပ်မှုသုတေသနမှာပါဝင်သူ300နီးပါးရှိပါတယ်ပြဿနာတွေအများကြီးရှိသလိုဖြေရှင်းနိုင်မဲ့အခွင့်အလမ်းကလည်းများတယ်လို့သိရပါတယ်အပိုင်း3ပိုင်းခွဲပြီးသုံးသပ်ထားပါတယ်ပထမပိုင်းဟာမူဝါဒဥပဒေအဖွဲ့အစည်းနဲ့သက်ဆိုင်ပါတယ်တစ်တော်ဥပဒေတစ်တော်နီးပညာတစ်တော်နီးဥပဒေတစ်တော်မူဝါဒမြေအသုံးချရေးဥပဒေအစုအဖွဲ့ပိုင်းတစ်တော်စီမင်းနဲ့တစ်ထုတ်လုပ်ရေးလုံထုံးလုံနီးတွေရှိနေတာဟာတစ်တော်စီမံအုပ်ချုပ်ရေးအတွက်ကောင်းမွန်တဲ့အခြေခံတွေဖြစ်ပါတယ်ဒါပေမဲ့တိုင်းရင်းသားလူနည်းစုရဲ့ရပိုင်ခွင့်နဲ့နိုင်ငံခြားကုန်သွယ်ရေးမှာစီမင်းဥပဒေတွေလိုအပ်တယ်လို့ဆိုပါတယ်ယူနန်နဲ့ကုန်သွယ်ရာမှာရောထွေးနေတဲ့တစ်ခိုးထုတ်မှုကိုကင်တွယ်နိုင်ဖို့လိုအပ်ပါတယ်။လူမှုရေးရာအကျိုးသက်ရောက်မှုကိုဥပဒေပြုဖို့လိုနေပါတယ်
။စီမံခန့်ခွဲမှုနဲ့ဆုံးဖြတ်ချက်ချနိုင်မှုအတိုင်းအတာကိုဒုတိယပိုင်းမှာတင်ပြထားပါတယ်။ဒီထဲမှာပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုဟာအညံ့ဆုံးဖြစ်နေပါလေ။နိုင်ငံရေးဥပဒေရေးနဲ့တရားရေးဆုံးဖြတ်ချက်ချရာမှာတိုးတက်မှုအများဆုံးဖြစ်ကြောင်းသတင်းစရားနဲ့ပေါ်ပြပါတယ်။ဥပဒေပြုမှုမှာပွင့်လင်းမြင်သာပြီးအစိုးရဌာနတွေကိုနိုင်ငံရေးအရာဝင်ရောက်ဆွဲဖက်မှုမရှိပါဘူး။ပုဂ္ဂလိကလုပ်ငန်းကိုတစ်တော့လုပ်ပိုင်ခွင့်ချပေးတဲ့နေရာမှာပွင့်လင်းမြင်သာမှုကင်းမဲ့နေပါတယ်။ဒီနေရာမှာအစိုးရဌာနတွေနဲ့ဒေသခံပြည်သူတွေအကြားသတင်းဖလှယ်မှုအလွန်အားနည်းနေပါတယ်။ဒေသဆိုင်ရာသုံးဖြတ်ချက်ချနိုင်စရှိပေမဲ့တပြည်လုံးအတိုင်းအတာမှာမစွမ်းဆောင်နိုင်တာတွေ့ရပါတယ်။ဒါပေမဲ့ဒီလကသစ်တော်နဲ့မြေယာပြဿနာကိုတော့အချိန်မီမှန်ကန်စွာဖြေရှင်းနိုင်ဖို့လိုပါတယ်တဲ့
တတိယပိုင်းကတော့သစ်တော်နဲ့မြေယာကြီးကြပ်မှုဥပဒေကျင့်သုံးမှုအစိုးရဌာနချင်းလက်တွဲလှုပ်ဆောင်မှုနဲ့အဂတိလိုက်စားမှုတက်ဖြစ်ရေးစတာတွေနဲ့သက်ဆိုင်ပါတယ်အပိုင်း၃ပိုင်းမှာဒီအပိုင်းဟာအညံ့ဆုံးဖြစ်နေပါတယ်သစ်တော်ရေးရာမှာပြည်တွင်းပြည်ပကဟာဆက်လက်ရှင်သန်နေတာမျိုးလည်းရှိပါတယ် ဥပမာတနင်္သာရီတိုင်းမှာ1990ပြည့်လွန်မှာလက်နက်ကန်ပဋိပက္ခကပြီးဆုံးသွားပေမဲ့အကွန်အောက်ခံမှုနဲ့မြေယာသိမ်းပိုက်မှုကိုမကျေနပ်တဲ့ဒေသခံတွေဟာပြည်သူစစ်ဖွဲ့ကြတဲ့အတွက်တရားဥပဒေစိုးမိုးဖို့ခက်ခဲလာပါတယ်။တိုက်ခိုးထုတ်မှုကိုစောင့်ကြည့်ဖို့တာဝန်ပေးခံရတဲ့ဒေသခံတွေမှာလိုအပ်တဲ့လူအင်အားနဲ့ပစ္စည်းပစ္စယမရှိတာကလည်းအားနည်းချက်ဖြစ်နေပါတယ်။ဒီကြားထဲဘဝရည်တည်မှုခက်ခဲလာတဲ့ဒေသခံတွေကတိုက်ခိုးထုတ်တော့ပြဿနာပိုရှုပ်ကုန်ပါတယ
်။အစိုးရဌာနအချင်းချင်းပူးပေါင်းဆောင်ရွက်တဲ့နေရာမှာလည်းအလွန်အားနည်းတယ်လို့ဒီတော့စီမံအုပ်ချုပ်မှုအကဲပြတ်မှုစာရမ်းမှာပေါ်ပြထားပါလေအထက်ကအမိန်ပေးတဲ့စနစ်ကြောင့်လေဌာနဆိုင်ရာတွေပူးပေါင်းလုပ်ကိုင်မှုခက်ခဲနေတာဖြစ်ပါလေတည်တော်ဌာန KNU နဲ့အရသာအသင်းအဖွဲ့တွေပုံမှန်တွေ့ဆုံဆွေးနွေးတာမျိုးရှိပေမဲ့အချင်းချင်းယုံကြည်မှုမရှိကြတဲ့အတွက်သတင်းအချက်အလက်မျှဝေဖို့အကန့်အသတ်ရှိနေပါတယ်စိုက်ပျိုးရေးဌာနနဲ့တည်တော်ဌာနလုပ်ပုံကိုင်ပုံကွဲပြားချမ်းသာတာဟာဒေသခံတို့ရဲ့မြေယာလုတ်ပိုင်ခွင့်ကိုထိခိုက်စေပါတယ်။တစ်တော့စီမံအုပ်ချုပ်ရေးမှာပါဝင်သူအားလုံးကိုယ်တော်ဝင်ကိုသိပြီးတိတိယောက်ယောက်ပါဝင်လုတ်ကင်နိုင်မှုလိုပါတယ်။လုတ်ကင်မှုစွန့်ရင်မြင့်တင်မှုအတွက်အရသာအစင်းအဖွဲ့၊ကွန်ရက်ဖွဲ့စည်းဖို့အကြံဉာဏ်ပေးတာပါတယ်။တစ်တော့ကြီးကြပ်ကုကဲမှုစောင့်ကြည့်ရေးစနစ်ကျင့်သိမ်းမှုလိုတယ်လို့ဆိုပါတယ်။တည်င်းအကျင့်နဲ့စူးစီးပြီးလေ့လာစမ်းစစ်နိုင်ရင်တစ်တော့စီမံအုပ်ချုပ်ရေးအားကောင်းလာပါလိမ့်မယ်။ဝင်လေမြင်သာမှုအားကောင်းလာရင်အဂရိလိုက်စားမှုယုံနေသွားမယ်လို့မျောလင်းရာကြောင်းစစ်တော်စီမံအုပ်ချုပ်ရေးအကဲပြတ်မှုစာရမ်းမှာပေါ်ပြထားပါလိမ့်ခင်ဗျာ
။ဦးအောင်ခင်တင်ပြခဲ့တာဖြစ်ပါတယ်။အခုတော့အမေရိကန်အီလီယန်3အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာပါ။
ဒီတစ်ပတ် English American Saiganda မှာမြန်မာသတင်းလောကမှာတုံ့နှုံနေတဲ့ idiom အသုံးချုပ်ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် idiom အသုံးကတော့
bite the dust
ဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်တာ the dust the dust ကဖုံဖြစ်ပြီးဇဂုခွန်ရဲ့တိုက်ရိုက်ဒီဘေကဖုံကိုကိုက်တာဖြစ်ပါတယ်ဒီသုံးကို1950ခုကစကော့တစ်ဆိုင်ယန့်ဆရာတိုဘီယပ်စ်စမောလေးကစတင်သုံးခဲ့တယ်လို့ဆိုပါတယ်။ထိုစဉ်ကသူကသူ့ရဲ့စွန့်စားကမ်းဝတ္ထုထဲမှာလူနှစ်ယောက်ဖုံနှဲမှောက်ရဲကျသွားတယ်။တခြားလူတွေကတော့ထွက်ပြေးသွားကြတယ်လို့ရေးရမှာလဲကျသွားလို့သေသွားတယ်ဆိုတာကိုရည်စူးပြီး bite the dust ကိုသုံးခဲ့တာဖြစ်ပါတယ်။ idiom ဆိုတဲ့ topic ဒီဘယ်ကတော့အသက်ထွက်တာသေတာညီကုန်းချုပ်တာအဆုံးသတ်တာကျမတို့မြန်မာဗန်စကားမှာတော့ကိစ္စချောတာကြွသွားတာဇန်ရှောတာမျိုးလို့ဆိုနိုင်ပါတယ်အလုတ်တာဝင်းနဲ့ပတ်သက်လို့လဲရက်ဆဲခံရရင်ဒီအသံကိုရည်ညွှန်းတုံနိုင်ပါတယ် bite the dust အသံကိုလူတွေနဲ့တာမကပါဘူးကိစ္စတခုခုလုပ်ငန်းတခုခုပစ္စည်းတခုခုအကြောင်းကြောင်းကြောင်းဖြစ်သွားတယ်တုံလို့မရတော့ဘူးလွှင့်ပြေးရဖို့ပဲရှိတယ်ဆိုရင်လေဒီ idiom ကိုတုံနိုင်ပါတယ်ဒီအသံကိုစက်တင်ဘာ10ရက်နေ့ကသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘိုဒင်ကိုယာရုကန်နေထုတ်ပြစ်လိုက်တယ်လို့ Twitter ကတစင်ကြီးညာလိုက်တဲ့အတွက် Trump အစိုးရရဲ့၃နှစ်တာသက်တမ်းမှာဘိုဒင်ဟာတတိယမြောက်နှုတ်ထွက်ခဲ့တဲ့အမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဖြစ်တယ်လို့အင်ဗျူရောကယာရုကန်နေထုတ်ပြစ်ခဲ့တဲ့သူတွေလည်းမနှဲတော့တာမို့ bloodvity.com မှာ another one bites the dust national security advisor john bolton leaves the white house နောက်တစ်ယောက်ထပ်သွားပြန်ပြီမြို့သားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘိုဒင်အင်ဗျူရောကနေထွက်ခွာဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာလေ့လာကြည့်ကြရအောင်ပ
ါ My old computer bit the dust yesterday I am planning to buy a new one
ကျွန်တော်ကွန်ပျူတာအဟောင်းကြီးမိနစ်ကပြစ်သွားတယ်ကျွန်တော်အစ်စ်လုံးဝယ်ဖို့စီစဉ်နေတယ်လို့အဓိပ္ပာယ်ရပါတယ်ဥမောင်းနောက်တစ်ခါလေးလာကြည့်ကြရအောင်ပ
ါ My old computer bit the dust yesterday. I am planning to buy a new one.
ကိုဆက်လက်တင်ပြပေးမယ် idiom အသုံးကတော့
up in the air
ဖြစ်ပါတယ်စာလုံးပေါင်းက up up ကအပေါ် in the air in the air ကလေထဲမှာဖြစ်ပြီးဇလူခွန်ရဲ့တိုက်ရိုက်ဒီဘေကအပေါ်မှာရှိနေတဲ့လေထဲမှာဖြစ်ပါတယ်ဒီအသုံးကလေထဲမှာပြန်ဝဲနေတဲ့ဖုံလိုမျိုးမသေးချာမရေရာပဲ ဘာမှအတီတကြားမဖြစ်သေးတဲ့အနေအထားမျိုးကိုရည်ညွှန်းတာဖြစ်ပါတယ်။ ATM ဆိုတဲ့ device တွေပဲကလည်းတိတ်မကွာထားပါဘူး။တိတိကျကျမပြောနိုင်သေးတာ၊မဆုံးဖြတ်နိုင်သေးတာ။ဘာမှရည်ရည်ရရမရှိသေးတာကိုဆလိုတာဖြစ်ပါတယ်။ဒီအသုံးကိုအာဖဂန်နစ္စတန်နဲ့ပတ်သက်လို့သမ္မတ Trump ကအာဖဂန်အစိုးရပြင်တာလီဘန်တပ်ဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပဖို့အစီအစဉ်ကိုရုတ်တရက်ဖျက်သိမ်းလိုက်တဲ့အတွက်အာဖဂန်နစ္စတန်မှာလောလောဆယ်ဆီလွတ်ချတာတဲ့အမေရိကန်တပ်အရေးအတွက် 14,000 ကျော်ရှိရမှာဒီနှစ်ကုန်း 9,000 ပြန်ရုပ်သိမ်းပြီးကြာအလုံးကိုတော့ 2020 နှစ်အကုန်မှာအပြီးပြန်ရုပ်သိမ်းပြီးဘူးအမေရိကန်ရဲ့အစီအစဉ်ဟာမတိကျမရေရတဲ့အခြေအနေမှာရှိနေတယ်ဆိုပြီး The Washington Post ဇင်းစာကြီးမှာ Afghan pullout plan is up in the air ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥမာလေးလာကြည့်ကြရအောင်ပါ
The Mietzo Dam project is still up in the air because of countrywide protests in Myanmar.
Mietzo Yigara Siman Geng a Myanmar naingan twa kan kwe mu ri chaung ma te cha ma ye ya de ani tha ma shi ni de lu de be ya ba de. U maw naw ta kha o le la chi cha ya aung ba.
The Mietzo Dam project is still up in the air because of countrywide protests in Myanmar.
ခုနောက်ဆုံးတင်ပြပေးမယ် ADM အသုံးကတော့
connect the dots
ဖြစ်ပါတယ်ဆာလုံးပေါင်းက connect connect ဆက်စပ်တာ the dots the dots ကအမဲဆက်တွေဖြစ်ပြီးစစခုံရဲ့ဓာတ်ရိုက်အသေးတွေကအမဲဆက်တွေကိုဆက်စပ်တာဖြစ်ပါတယ်ဒီအသုံးကကြောင်းနေစခလေးငယ်တွေကိုပုံဆွဲပြီးအယောင်ချဲတဲ့ဤတဲ့စာအုပ်တွေမှာရုပ်ပုံတွေပုံပေါ်ရလေအောင်အဆက်တွေကိုခဲတံနဲ့လိုက်ဆက်ရတဲ့တင်းကြီးကနေဆင်းသက်လာတာဖြစ်ပါတယ်။အမဲဆက်ခရီးတွေအလုံးကိုလိုက်ဆက်ပြီးတဲ့အခါရုပ်ပုံဟာဘာဖြစ်တယ်ဆိုတာကိုရုပ်လုံးပေါ်လာတာဖြစ်ပါတယ်။ဒီတိုင်းပါပဲ။ ADM Swift တို့ရဲ့ဒီဘက်ကလည်းတဲလွန်စားတွေအချက်လက်တွေကိုဆက်ဆက်ကြည့်တဲ့အခါတင်းနဲ့တစ်ပေါင်းအဖြေကနှစ်ဖြစ်တယ်လို့အခြေအနေမှအဖြေထွက်လာတာအဖြေမှဟာဘူးပေါ်တယ်လို့ပေါ်လာတာမျိုးအရင်စစ်တော့အမြင့်မြေကဆိုတဲ့ကျမတို့မြန်မာဆူရိုးနဲ့ဆင်တူတယ်လို့ဆိုပြမှာပါတကယ်တော့ပတ်သက်နေတဲ့အကြောင်းရင်းတွေအလုံးဆက်ဆက်ကြည့်ရမှာတလွဲ့တချောစဉ်းစားမိရင်လဲအပြေမှန်ထွက်လာမှာမဟုတ်တာမို့ညံသုံးပြီးတမတမတ်ကြကြစဉ်းစားတွေးခေါ်တတ်ဖို့လဲလိုပါတယ်ဒီအုံကိုဟောင်ကောင်မှာ၃လနီးပါးကြာခဲ့ပြီးဖြစ်တဲ့ဆန္ဒပြမှုတွေမှာဒီမိုကရေစီနဲ့လူအခွင့်အရေးတွေကိုတောင်းဆိုခဲ့ကြတဲ့တွေ့ဒီအချက်တွေကိုဆက်ဆက်ပြီးစဉ်းစားကြည့်လိုက်တဲ့အခါဒီဆန္ဒပြမှုတွေနောက်ွယ်မှာအမေရိကန်ရှိနေတယ်ဆိုပြီးတရုတ်ဆိုရကဒေါသနဲ့ဆွဆွဲလိုက်တဲ့အတွက် The New York Times ဒင်းစာကြီးမှာ In Hong Kong protests China angrily connects dots back to US ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာလေးလာကြည့်ကြရအောင်ပ
ါ When John finally connected the dots he found out who was behindthe plan
အချက်လက်တွေကိုဆက်ဆက်ကြည့်လိုက်တော့အစီအစဉ်နောက်ွယ်မှာဘယ်သူဖြစ်တယ်ဆိုတာကိုဂျွန်ကနောက်ဆုံးသဘောပေါက်သွားတယ်လို့ဒေဗီရပါတယ်ဥမောင်းနောက်တစ်ခေါက်လေးလာကြည့်ကြရအောင်ပ
ါ When John finally connected the dots he found out who was behind the plan
ဒီတင်ပါတင်ပြခဲ့တဲ့ ADM အသုံးတွေကတော့
bite the dust up in the air connect the dots
တို့ဖြစ်ကြပါတယ်နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနက်ခင်းတိုင်းမှာဒေါ်လလတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 နာရီအစီအစဉ်ပြပချင်းည 10:00 နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီခင်ဗျာ။ VOA American တန်ကားနေတနင်္ဂနွေနေ့မနေ့ကင်းအစီအစဉ်တွေကိုမနေ့9နာရီအထိလိုင်းလူမီတာ32 40 48အပြင်လိုင်းလက်မီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။စနေည VOA ရဲ့တိုက်ရိုက်လေလံအစီအစဉ်မတိုင်းခင်မှာဒီမြန်မာနေဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းတင်ပြကျင်းပါတယ်။ထိုင်းမြန်မာနေဆက်ကမေဆိုင်မြို့မှာစိတ်ကြွဆေးပြာတန်ပေါင်း 1,500 ထုတ်လုပ်နိုင်တဲ့ဓာတုကုန်ကြမ်းအမြောက်အများကိုစက်တင်ဘာ13ရက်နေ့ကထိုင်းအာဏာပိုင်တွေဖမ်းမိသွားခဲ့ပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးထိုင်းအခြေစိုက် VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ
်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကထိုင်းမြန်မာနေဆက်မြန်မာနိုင်ငံတာချီလေးမြို့မှာမူးယစ်ကုန်ကြမ်းဓာတုဆေးရည်ဟိုက်ဒရိုကလိုရစ်အက်ဆစ် 8,600 ကီလိုဂရမ်ကျော်ကိုထိုင်းနိုင်ငံဘက်ကနေကုန်တင်ကားနဲ့တည်ယူလာတဲ့မြန်မာနိုင်ငံသား6ဦးကိုမဲဆိုင်တာချီလေးချစ်ကြည်တရားတင်နဲ့ဆန်ဆိုင်ရက်ွက်မှာဖမ်းဆီးခဲ့ပြီးတဲ့နောက်မဲဆိုင်မြို့ကဓာတုကုန်ကြမ်းတွေကိုဖမ်းမိခဲ့တာဖြစ်ပါတယ်။ချင်းရိုင်ခရိုင်မဲဆိုင်မြို့အမှတ်73ဘန့်ပီရဖွန်ရက်ွက်အတွင်းကနေအင်ကိုလည်းမြန်မာအာဏာပိုင်တွေကသတင်းပေးမှုကြောင့်ဝင်ရောက်ရှာဖွေဖမ်းဆီးခဲ့တာဆိုပြီးထိုင်းအာဏာပိုင်တွေကဆိုပါတယ်။မဲဆိုင်မြို့မှာတရုတ်နိုင်ငံသားတဦးပိုင်ကုန်လောင်ရုံအထုအတွင်းမှာတော့ဓာတုဆေးရည်1000ကျပ်ကီလိုဂရမ်ကိုသိမ်းဆီးခဲ့ပြီးကုန်လောင်ရုံတာဝန်ခံထိုင်းနိုင်ငံသူကိုလည်းဆက်လက်စစ်ဆေးမှုတွေပြုလုပ်နေတာပါချင်းရိုင်ခရိုင်မူးယစ်ဆေးဝါးနှိမ့်နေရေးရာရှိကတော့အခုလိုပြောဆိုသွားပါတယ်နိုင်ငံသားတွေအနေနဲ့ထိုင်းနိုင်ငံထဲမှာလာပြီးတားမြစ်ထားတဲ့ဓာတုဆေးတွေတို့လောင်ရောင်းချနေတာတွေလုံးလို့မရပါဘူးဒါတွေကိုသိမယ်ဆိုရင်လူလူတွေကသတင်းပေးကြပါဆိုပြီးပြောဆိုသွားပါတယ်ထိုင်းနဲ့မြန်မာနှစ်နိုင်ငံပေါင်းပြီးဖမ်းဆီးလိုက်တဲ့မူးယစ်ဓာတုကုန်ကြမ်းဟိုက်ဒရိုကလိုရစ်အက်ဆစ်တန်ချိန်23တန်ကျော်ဟာဘိန်းဖြူနဲ့အိုက်စ်လို့ခေါ်တဲ့မူးယစ်ဆေးတွေထုတ်လုပ်မယ်ဆိုရင်တော့တန်ချိန်30လောက်ထုတ်လုပ်နိုင်ပြီးစိတ်ကြွစည်းကြပါတန်ပေါင်း 2,000 ကျော်ထုတ်လုပ်နိုင်တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်မူးယစ်ဆေးဝါးထုတ်လုပ်ရမှာ3နဲ့ဓာတုကုန်ကြမ်း3မျိုးထဲမှာဟိုက်ဒရိုကလိုရစ်အက်ဆစ်ဟာတမျိုးပါဝင်တယ်ဆိုပြီးထိုင်းအနာပိုင်တွေကဆိုပါတယ်။မူးယစ်ဆေးထုတ်လုပ်ရမှာဟိုက်ဒရိုကလိုရစ်အက်ဆစ်ပေါင်းဆက်သုံးနေတာကိုထိုင်းအနာပိုင်တွေကစစ်ဆေးတွေ့ရှိခဲ့တာကြောင့်ထိုင်းနိုင်ငံရဲ့တားမြစ်ဓာတုဆေးအဥပဒေ2300အခုဟိုက်ဒရိုကလိုရစ်အက်ဆစ်ကိုတားမြစ်ဓာတုဆေးဖြစ်သတ်မှတ်ပြီးတားမြစ်ခဲ့တာဖြစ်ပါတယ်။အခုဖမ်းဆီးမှုဟာထိုင်းနဲ့မြန်မာအာဏာပိုင်တွေနှစ်ဖက်သတင်းချဲ့လက်ပလဲပြီးနှစ်နိုင်ငံမူးယစ်ဆေးဝါးတိုက်ဖြတ်ရေးကိုပူးပေါင်းလုပ်ဆောင်ခဲ့တာဖြစ်ပါတယ်ရှင်။
ထိုင်းချီဆိုင် VOA သတင်းတော်မအေးမာရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာအခုတော့ကျွန်တော်တို့စနေည VOA ရဲ့ဓာတ်ရိုက်လေလံအစီအစဉ်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီဒီတစ်ပတ်မှာတော့ဒီမြန်မာနိုင်ငံကကြက်ရိုက်သွားတဲ့ဘဏ်လုပ်ငန်းနဲ့ငွေကြေးရွှေဈေးကွက်တွေအကြောင်းနဲ့ပတ်သက်ပြီးတော့ကုအောင်လွင်ဦးကစနေညဓာတ်ရိုက်လေလံအစီအစဉ်မှာဆွေးနွေးထားပါတယ်
ပါခင်ဗျာဒီနေ့တည်းလေးလိုင်းစီစဉ်မှာတော့ဒီမြန်မာနိုင်ငံမှာဘဏ်လုပ်ငန်းတွေနဲ့ပတ်သက်တာတွေကိုဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဒီမကြာသေးခင်တုန်းကပဲဒီမြန်မာနိုင်ငံဘဏ်လုပ်ငန်းတွေမှာငွေကြေးပြဿနာတွေပေါ်ခဲ့ပြီးတဲ့နောက်စိုးရိမ်တန်တွေထွက်ခဲ့တယ်လို့ပဲနောက်ဆက်တွဲရွှေဈေးဒေါ်လာဈေးမတူညီခြင်းတွေလည်းကြုံရပါတယ်ဆိုတော့ဒီတိုင်းပြည်ရဲ့စီးပွားရေးမှာပင်မအခြေခံတွေလို့ဆိုရမယ်ဘဏ်လုပ်ငန်းနဲ့ငွေကြေးစည်းကွက်တွေမတူညီဖြစ်တဲ့အခါမြန်မာပြည်သူတွေကြားစိုးရိမ်ကြတာတွေဟာလူလာတဲ့ပုံနေသလားဒါမှမဟုတ်လဲစိုးရိမ်တဲ့စိုးရိမ်ထက်စရာအကြောင်းတွေရှိနေသလားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပင်တိုင်းဆွေးနွေးဖို့ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နူးလည်းလေးလိုင်းမှမှာရောက်နေပါပြီသူကတော့ကျွန်တော်တို့စီဝိုင်းပညာရှင်ဦးမင်းခင်ဖြစ်ပါတယ်နောက်သူကတော့စီဝိုင်းလုပ်ငန်းရှင်သူဖြစ်တဲ့ဒေါက်တာဆွထွန်းတို့ဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်တိုင်းဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သုံးသပ်ချက်တွေကိုကြားချင်ပါတယ်ခင်ဗျာဒီဘိုးဘန်ကဒီချင်းငွေတွေကိုပြန်မဆက်နိုင်တဲ့ကိစ္စပေါ်လာပြီးတဲ့နောက်မှာပဲဒီမကြသေးခင်တုန်းကဒီလူတွေကစိတ်မချဖြစ်ပြီးအလူရည်နဲ့ဗန်နေမှာဒီငွေတွေထုတ်ကြတာတွေရွှေတွေဝယ်စုတာမျိုးတွေကြုံခဲ့ရပါတယ်ဟိုတိုက်ဆိုင်ရင်တော့အဲ့ဒီရပိုင်းအတွင်းမှာပဲပေါ့လေဟိုကမ္ဘာရွှေဈေးကလည်းတက်နေတဲ့အချိန်ဒီပြည်တွင်းရွှေဈေးကမှလည်းစံချိန်တင်ဈေးတွေတက်တဲ့အချိန်လည်းဖြစ်နေပါတယ်ဟိုဒီအချိန်မှာပဲဒီတောင်ဝင်ရှိသူတွေဘက်ကမစိုးရင်ဖို့ဆိုပြီးတော့ဟိုပြောတာလည်းရှိပြီမလဲတော်တော်လေးဈေးကွက်ထဲမှာကမောက်ကရကမှဖြစ်တာလည်းရှိပါတယ်ဆိုတော့ဆရာဦးမခင်အရင်ကျွန်တော်သုံးသက်ချက်ကိုကြားချင်ပါတယ်ခင်ဗျာဒါဒီလူတွေကြားထဲမှာလူရတဲ့များအစိုးရပို့သွားတယ်လို့များပြောနိုင်သလားခင်ဗျာ
ပြောနိုင်ပါလေလူဒါနဲ့ပူဆွေးယူလို့နေပေါ့နော်သူကစတာကဗျာဒီဝိုင်းလုံးဝရှိနေတယ်စက်တင်ဘာလကုန်တွေချင်းဝီတက်ဆက်ဖို့အတွေ့အကြုံတွေဆက်ဖို့တောင်းနေစွမ်းလို့စတာအဲ့လိုပြောလာပြီးတော့ဒီကိစ္စလွတ်တော်မှာမေးတယ်မေးတဲ့ကဘန်တူရာအစိုးရကဖြေတယ်သူဖြေတာပါလေကျွန်တော်တို့ဒီတုံ့တက်ချက်ရတော့တလောက်ပို့လို့မပါဘူးသူတလည်းညဒါလည်းပုတ်ကိစ္စပိုင်းကြီးဒီပြန်မဆက်နိုင်တဲ့ချင်းဝီပေါ့ NPL လို့ခေါ်တဲ့ Non Performing Loan ကိုပေါ့နော်သူတလည်းများရှော့ထားပြီးဒီလိုနည်းနည်းတော့ကြာလေးတဲ့ဥစားတွေဒီလိုလိုအပ်တယ်လို့ကျွန်တော်ဆက်လို့ကမကြည့်ရမလျှော့နိုင်တော့ဘူးနောက်တိုင်းနေနေနေဒီထပ်ပေါ်တာအများကြီးပြီးရအောင်လို့ဖြစ်တယ်ဒီလိုပြောတာဒါနဲ့ခက်တာကအဲ့ဒီဟာကိုဘိုးဘန်ကဒုက္ခထဲဆိုတော့ဥက္ကဋ္ဌတော်ဝင်ပေါ့ရနော်ဆာထုတ်လိုက်တဲ့ခါကျတော့မှဟိုကရက်ကရိုက်သွားတာရိုက်သွားတဲ့ခါကျတော့ခုနကရွှေပြည်တော်လာပြီးမတည်မငြိမ်ဆိုတဲ့ဥစ္စာမျိုးဖြစ်လာတော့ပေါ့ခင်ဗျာဆိုတော့ဒါကဒီဘာမှဒီမှာတော့ဒီနေ့ကလည်းဖြစ်နေကြကိစ္စ2003မှာဆိုရင်ဗန်လီကျူလေးရဲ့ပြဿနာမျိုးဒီကိုကျွန်တော်တို့ဖြစ်သွားပြီလေနော်အဲဒီအရောတူကြောင်းရင်းနဲ့ဒီအများနာလေးပဲကြောင်းရင်းနဲ့ကျွန်တော်ဒီထားကြောင်းရင်းနဲ့မတူဘူးဒါပဲဒါခဏတာဒါပေမဲ့ခိုးတော့ကလည်းကုကွာသွားတာကပြည်သူလူထုရဲ့ယုံကြည်မှုကြာအဲ့ယုံကြည်မှုအကွာအဝေးကြောင့်ဒါကမဆိုးရင်တည်းဆိုးရင်တည်းလာဖြစ်ပြီးတော့နော်အထိုက်လျောက်ရွှေလေးဒေါ်လာကြီးလှုပ်ရမ်းနေတယ်လို့ဒီရရှိရနေတော့လားဆိုစိုးရည်ချင်းစိုးရည်ထိုက်တဲ့အချိန်မျိုးတော့ကျွန်တော်ဆိုတာကဗန်လီဒီကောင်းနေတယ်ဟဲ့တိတ်ကောင်းနေတယ်ဟဲ့လားကိုပေါ်မှာအပြည့်ကစူးရောက်နေတယ်လို့ဆိုလိုတာမဟုတ်တော့လဲနော်စိုးရည်ကမရှိတဲ့အချိန်မျိုးမှာဒါဖြစ်သွားတာပေါ့နော်အဲ့မှာပြောရချက်ချင်တာရွှေလေးဒေါ်လာကြီးနော်ဟိုကျွန်တော်တို့လောလောဆယ်တော့စူဝါကြီးကဟိုကျွန်တော်တို့ဒီတော့မှန်မှန်တော့ယူနေတယ်အပြောင်းအလဲကြောင့်နှီးနေတဲ့အချိန်ရှိတယ်နော်အဲ့ဒီအချိန်မှာနော်ဟိုနှီးနေတဲ့အကြောင်းကြောင့်ပဲကိုယ်လာကြည့်တော့ပါလို့ဟာတလောက်ကြီးပြည့်ရဲ့ရင်းထဲကမရိုက်ဘူးပေါ့နော်နောက်တစ်ခွက်ရွှေသေးရွှေသေးမှလည်းကြံစည်ရှိတယ်ဘာပြတ်တာရှိလဲဆိုကဘာရွှေသေးတက်တာကဗမာရွှေသေးနဲ့ဘလောက်ဆိုင်ရယ်ဆိုပြတ်တာကဘာနဲ့ဗမာနဲ့ဘလောက်များရွှေရကုတန်းရောက်ဝင်တူလဲတကယ်တော့ဗျာဟိုတက်ဆိုင်ရဈေးကကစားနေတယ်သူကစားကြလာကြအဲ့တော့ဟိုနံပါတ်1ကအများဆုံးကိုကြိုးစားရှိတယ်နံပါတ်2ကတချို့တော့ဟလာကုလကရင်းနှီးရှင်ကြီးတွေကကျွန်တော်လည်းညီလေးရွာတဲ့ပုံစံမျိုးနဲ့ PRP ကိုကြိုးစားစလားတရားဝင်ညာရှိတယ်။ဒါပေမဲ့ဒီဒိတ်တွေဆိုတာခင်ဗျဒီကူးခစ်တော့မတူဘူးလူပြည်ရဲ့ကြိုးစားမှုတော့ကျွန်တော်တို့နိုင်ငံရေးကြီးရောက်သွားတော့ဗျာကျွန်တော်တို့ဒီမိုကရေစီကိုဘယ်လောက်ဒီဖိုက်ပြည်လူထုရွေးချယ်တဲ့အစိုးရကိုယ်စားလှယ်ကြီးဘယ်လောက်ရှိတဲ့အယက်သားတွေရှိတဲ့ဆိုတာသူအဖြေပေါ်လာတဲ့ကြာ
ဆရာဒါမဲ့တခုရှိတာပေါ့လေဆရာပြောသွားတယ်လို့ပေါ့ဘိုးဘန်ဒုက္ခရှင်နေနောက်ပြီးတော့ဘိုးဘန်ကျင်ညာချက်တွေထုတ်တယ်ပေါ့နော်ဒါမဲ့ဒီချားထဲမှာပဲလို့ကွာချက်တွေရှိတော့လူတွေချမ်းမှာစိုးရင်စိတ်တွေပေါ်တယ်ဟိုနည်းနည်းလေးရေရွတ်တဲ့ဖြစ်တယ်ပေါ့ဒါမဲ့အချိန်အားဖြင့်ကတော့မကြောက်ဘူးဆိုလဲတော်တော်လေးတည်ငြိမ်ပြန်ဖြစ်သွားပြီဒါမဲ့အဲ့လိုယာယီပဲအားဖြင့်ပဲဖြစ်ဖြစ်ပေါ့လေဒီလှုပ်လှုပ်ခက်ခက်တွေဖြစ်ခဲ့တဲ့ကိစ္စတွေကဒါလို့တဆန်တာဝန်ရှိသူတွေဘက်ကဒီသတင်းထုတ်ပြန်တာဟိုသူသဖြင့်ပေါ့လေဒီတမန်လူတွေချားမှာရိုးရိုးရှင်းရှင်းနဲ့လက်ခံသဘောပေါက်အောင်လုပ်ဖို့အားနည်းခဲ့တာကြောင့်မရလားဆရာဘာကြောင့်လဲ
ပါတာပေါ့စနစ်ကဘယ်လိုလဲပတ်နေတယ်ဘူပန်ရဲ့တောင်းကပါဘာနီရဲ့တောင်းကဘာဆိုတာကိုအများကြည့်သူကနားမလည်ဘူးနော်တတ်ချက်နောက်ပြီးတော့ဟိုအခုထိကျွန်တော်တို့ informal ခေါ်တဲ့တရားမှုပုံစံနဲ့ဟလာကိုကြည့်လဲတော့လုပ်တာလေးကိုတကယ်လို့ဒီလိုပဲလုပ်ရတယ်လို့ထင်ပြီးတော့လုပ်ကင်နေတဲ့စီးပွားရေးလုပ်ငန်းရှင်တွေလည်းရှိသေးတယ်ဆိုတော့ဟိုတကယ်တမ်းပွင့်လင်းနေတာကိုကျွန်တော်တို့ဟာလုပ်ငန်းတွေဘယ်လိုလက်ပတ်နေတဲ့ပါဠိရှိနေတယ်ဆိုတော့အများသိနာလေဘူးအနည်းဆုံးတော့ဗျာအခြေခံအရှင်းဆုံးအချက်တွေသိနာလေဘူးကဒီကြည့်ရကြနောက်အဆိုးဆုံးတစ်ချက်ကျွန်တော်မှရှိတယ်အဲ့ဒါကတော့2003လုံးကဖြစ်ခဲ့တဲ့ဗန်ဒက်စနာကိုဟိုတင်ငန်းစာမယူနိုင်ရုံနဲ့မကဘူးကဘာဖြစ်ခဲ့တယ်ဆိုတာကိုဘ ਹੁ ပါရအစိုးရတာဝန်ရှိတဲ့လူတွေဒီကိစ္စအထိပြောနေတာဒီနားထောင်ကြည့်ရတာသဘောမပေါက်ဘူးနော်သဘောမပေါက်ယုံနေမကဘူးအဲ့ဒီဘန်ဟာဘန်လို့မလုပ်ရပဲねဒီကျွန်တော်တို့ခုံနေတော့များခေါ်ကြတဲ့လူဝဲရှင်ကြီးတွေကိုဘန်ဖို့ပေးပြီးတော့ဘန်စွာငွေပုံကြီးငါတို့ကြိုက်လို့သုံးလို့ရလေဆိုတော့ဟိုခကြီးကိုလမ်းကြောင်းကိုဒီကနေ့ဒီရှောက်ကိုတက်တာဟုတ
်ကဲ့
တော့ကျွန်တော်တို့အများကြီးပြည်ရဲ့အမေအချိန်မှလေဒီအားလေကခုနကကျင်းကလူတဘောလေးလေးတက်နေကြတယ်ဆိုတော့သဘောပေါက်တာရှိတယ်လို့တစ်ခါကလေးဆရာရှိပါရင်လောကရှင်လေးဘာလောကရှင်လေးအားနေတယ်ရှိတယ်ဆိုတော့ဒါလေးကိုကျွန်တော်လုံလောက်အောင်နားလေသဘောပေါက်ပြီးတော့အဖြေရှာနေအကြောင်းလေးကျွန်တော်လုံနိုင်မှုကတော့ပြောမယ်ဆိုတော့အရေးကြီးလိုအပ်နေပြီးနောက်ကိုကြတယ်ဗျာ
Okay. So, you know, Dr. Soto and Mingle Chayamarekania, Dr. Soto no Lady Lungan, Shintu Nene, the Lulukaka de Pires, Yakamu, the Zondia, or Shimelo, or General Yusavare. So, good, the Lupitwara Kisari Ma, Daboli, who, Miapi du Chama, Tamante, Soimu, Lunke, or Lumia, Piona and Ladamo, and Leve, who, to get Soim, Messu, Soinzi, a Chowney Shilo, the Lulukaka Pitwara Lumia, Piona and La, Dr. Soto, and Tonda Pivone.
အဲ့တော့ကျွန်တော်တို့မြင်တာတော့ဒီအခြေခံအချက်အလက်တွေနဲ့သွားပြီးတော့တိုက်ဆိုင်သွားလို့ဖြစ်သွားတယ်ကျွန်တော်တို့ဒီချက်တွေတော့မဟုတ်ဘူးသွားလို့ကျွန်တော်ကဒီရွှေစည်းစွာလေးကမ္ဘာရွှေစည်းကဆက်လာတောက်တောက်ဖြစ်နေတာဟိုကြမ်းင်းတော့ကျွန်တော်တို့ဒီမှာဘယ်တော့သတိပါဆက်လောက်ဒီလာပိုင်းတွေချိန်ချင်းဖြစ်သွားတယ်ဒီဥပဒေနဲ့ငုံမှာများတာပေါ့နော်ကျွန်တော်တို့တော့မှဒီရင်းနေသူတွေပြောကြတာပေါ ဟောတာဒီကြီးမှုရေးမဆက်တဲ့ကိစ္စဖြစ်တယ်အဲနောက်တစ်ခါကျွန်တော်တို့လုပ်ငန်းချင်းကြိုးရတဲ့ကြီးမှုရေးနဲ့ပတ်သက်ပြီးဆက်ဆဲဟိုဆရယ်မာရကုန်ဆက်မပြောတယ်ဒီချိန်မှာလွတ်တော့တယ်ခုနဒီဆောင်းမြင့်ကြီးဖြေခဲ့တယ်လို့ပဲတော့ဒီလိုနေတဲ့နေရာမှာဘူဗန်အနေဖြေတယ်နောက်ဘူဗန်အနေဒီခါကြည့်ရကြည့်ရတာမဟုတ်ပါဘူးသူတို့ပြန်ပြန်ထပ်ထုတ်တယ်ပေါ့နော်။အဲကြောင်းရအောင်ဆုံးသွားတဲ့ကြောင်းမျိုးဒီအနေနဲ့အဆိုးရိမ်မှုဖြစ်သွားတယ်လို့ကျွန်တော်မြင်ပါတယ်။ဒီဆိုးရိမ်မှုကချို့လဲတာဗန်းမှုချို့ပြီးဒီကြောင်းဝင်နော်လားကြောင်းဝင်စသည်ဖြစ်တာပေါ့နော်။ဒီဘယ်လိုပဲဖြစ်ဖြစ်ကြတော့ဒီညီမှုဖြစ်သွားတာဆိုတော့လောကကံဆက်တာပေါ့နော်။ရွှေရတော့ပြဿနာမဟုတ်ဘူးမြင်တယ်ဒေါ်လာကြတော့ကျွန်တော်တို့ကဒီဘာနေပြီးရှင်မင်းတဲ့လူတွေပြောတာကမှဒီကံဖြစ်တဲ့ဒီ73ညီတို့အောင်ဒီလိုမျိုးဒီစေဝါစားလို့ဒါနဲ့ပတ်သက်ပြီးမျိုးသေးချင်ရမယ့်အပိုင်းရှိတယ်။ဒီအရွယ်တော့ကျွန်တော်လှုပ်ခတ်မှုတော့ဖြစ်သွားတဲ့အပိုင်းတော့ရှိပါ။ဟုတ်ကဲ့။အချိန်ကာလတူရတဲ့ကြောင့်လို့အများကြီးတော့လည်းအချိန်မှုမရှိခဲ့ဘူးပေါ့နော်။
ဟုတ်ကဲ့။ဟိုတခုရှိတာဆက်ဆော့ကျွန်တော်ဆရာဦးမင်းခင်ကိုမေးရမေးခွန်းမယ်။ဒေါက်တာဆွတ်ထွန်းကိုလည်းမေးချင်ပါတယ်။ဘိုးဘန်ဒုဥက္ကဋ္ဌကလွတ်တော်မှာရှင်းသွားတယ်။နောက်ပြီးတော့ဒီဘိုးဘန်နဲ့တက်တက်ထပ်ပြီးတော့ထုတ်ပြန်ရထုတ်တယ်။ဒီကြားထဲမှာရှုပ်ထွေးမှုလည်းဖြစ်တယ်ဆိုတော့ဒီလိုမျိုးသတင်းထုတ်ပြန်တဲ့အပိုင်းတွေအထူးဖြင့်တာမန်ပြည်သူတွေကြားမှာဟိုနားလည်လက်ခံနိုင်လောက်တဲ့အပိုင်းမျိုးတွေဖြစ်လို့ပေါ့လေ။တက်ဆိုင်တာဝန်ရှိတဲ့သူတွေဘက်ကရှင်းလင်းတဲ့နေရာမှာရောအားနည်းချက်ရှိရလို့ပြောနိုင်လားခင်ဗျ။အ
ဲလိုတော့ကျွန်တော်ဒီကြားတော့မသိဘူး။ဒါပေမဲ့ပဲဟိုသတင်းကတော့ဟောဖို့နှစ်ခုဖြစ်တာပေါ့နော်။ပထမကလွတ်တော်မှာဖြေတဲ့ဟာလေဒီအဝင်ဖြေခဲ့တဲ့ကိစ္စတော့နော်။ဒါအဖေနဲ့ညီလူတော့မဟုတ်ဘူးနော်ဒီအမေမေးပြီးဒီအမေဖြေတဲ့ဟာနဲ့နောက်တစ်ခါဒုတိယဒီကံထက်ထွက်တဲ့ဟာနဲ့ကချီရတော့မဟုတ်ပါဘူးဆိုအဲ့ဒီဟာလေးကတော့ဒီရဲ့စိတ်မှာတော့ရှုပ်ထွေးသွားတဲ့အပိုင်းတော့ဖြစ်ပ
ါဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်တွေစာတွေပေးပို့ပြီးဆွေးနွေးတဲ့ပုံစံတွေရောနောက်ကျွန်တော်ကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်ဒီထဲကကျွန်တော်အရင်ဆုံးတော့ဒီအီးမေးလ်နဲ့ပေးပို့ထားတဲ့စာစောင်ဖော်ပြခြင်းပါတယ်သူကတော့ဒီမေတီလာမျိုးကဥစိန်မောင်ရဲ့စာပါမဆုမုံဖတ်ပြပေးပါဦးခင
်ဗျ။ဗဟိုဘန်ဒုဥက္ခရာကလွတ်တော်အတွင်းမှာရှင်းလင်းဖြေကြားချက်ပေါ်မှာမူတည်ပြီးတော့ဘန်လောကကြရက်ရိုက်သွားပါတယ်။နိုင်ငံသားငွေလဲလဲနှုံးတွေတက်ကုန်တာရွှေဈေးငွေဈေးတွေမတိမငိမ့်ဖြစ်ကုန်တာတွေဖြစ်လာခဲ့ပါတယ်။အခြေအနေတွေကလှုပ်လှုပ်ရှားရှားဖြစ်ကုန်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ဗဟိုဘန်ဥက္ကထာကပြည်သူတွေမစိုးရင်ကြဖို့အကြိုးအကြောင်းနဲ့တကွာရှင်းလင်းကြေညာခဲ့ပြီးဖြစ်ပါတယ်။ဘန်တွေကိုလည်းငွေကြေးပြည်ထနာနဲ့လိုအပ်ချက်တွေရှိနေရင်ဗဟိုဘဏ်ကအကူအညီပေးမယ်အကြောင်းကိုလည်းအာမခံချက်ပေးပြောကြားခဲ့ပြီးဖြစ်ပါတယ်။ဒီလိုခရက်ရိုက်အောင်ဖန်တီးလိုက်တာဟာခရိုနီခရိုပြာတွေရဲ့ပယောဂါလို့ထင်ကြေးပေးနေကြပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံတော်အစိုးရကစီးပွားရေးလုပ်ငန်းကဏ္ဍကိုဦးစားပေးပြီးမြင့်တင်ဆောင်ရွက်လာနေပါတယ်။ခရိုနီခရိုပြာတွေထင်တိုင်းမကျဲနိုင်အောင်ထိန်းကုပ်ပေးနေတဲ့အတွက်သူတို့တွေထိုင်ငိုနေရတဲ့အခြေအနေရောက်နေပါတယ်။မတရားရယူထားတဲ့ဥစ္စာဒဏ္ဍာရီဘီလီယံနာထရီလီယံနာတွေဖြစ်နေတဲ့သူတွေလည်းမျက်လုံးပြူးနေရပါတယ်။စီးပွားရေးလောကမှာတော့ခရိုနီတွေကိုမသုံးဘူးအိုက်ကွန်တွေကိုသာသုံးမယ်လို့ဒေါ်စုပြောခဲ့တာလည်းရှိနေခဲ့ပါတယ်။ဒါကြောင့်ဒီအစိုးရပြုတ်အောင်လုပ်မှဖြစ်မယ်ဆိုတဲ့သဘောထားနဲ့ဘဏ်လုပ်ငန်းခရက်မှာအခွင့်ကောင်းယူပြီးလှုံ့ဆော်ကြလို့ဒီလိုရောက်ရက်ခတ်သွားတာဖြစ်ပါတယ်။ပြည်သူတွေအစိုးရိမ်လွန်သွားရတာဖြစ်တယ်လို့သုံးသပ်ဝေဖန်နေကြပါတယ်။သို့တော်လေအခုအခါမှာတော့ဘန်တွေရဲ့အခြေအနေတည်ငြိမ်စပြုနေပြီလို့ဆိုရပါမယ်။စိုးရင်ထိုက်စရာအကြောင်းမရှိဘူးလို့ယူဆရပါတယ်။အချိန်တန်ရင်ခရိုနီခရိုပြာတွေလည်းဖို့အမီးနဲ့ဖို့ကိုအချီခံရပြီးငြိမ်သွားကြရလိမ့်မယ်လို့ယူဆပါကြောင်းခင်ဗျာဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဒါကတော့မေတ္တာမျိုးကဥစိန်မှာမှာနောက်ကျွန်တော်တို့ကိုတိုင်းပါဝင်ဆွေးနွေးဖို့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလည်းလေလိုင်းပေါ်မှာရှိနေပါတယ်။ဥချင်းမြင့်ဖြစ်ပါတယ်။ဥချင်းမြင့်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ။
ဒါကြောင့်ကျွန်တော်တို့ငွေကြေးငွေဆက်မှုကလည်းလူသုံးခုမျိုးစီအမျိုးမျိုးထဲမှာတစ်မျိုးအပါဝင်ပေါ့ အဲ့ဒီကြတော့ကျွန်တော်တို့နိုင်ငံတော်အနေနဲ့လေဟိုမဆလာခေတ်ကလည်းငွေစက်ကူတွေတင်လိုက်ပြူလိုက်ပါညာကျွန်တော်တို့ဒီလုံးခံရတယ်အခုလက်ထက်မှာတော့အဲ့လိုတော့မရှိဘူးဆရာကြီးဒါပေမဲ့ဘဟုပန်းနေပြီးတော့ပြိုလဲတော့မဲ့ပန်းနေဘူးဟိုကုညီတယ်ထုတ်ပြီးဆိုတော့လေကျွန်တော်တို့ကတော့လေဘာလို့လဲဆိုတော့ရေးရှိကိုအကျိုးကိုမြှုပ်သိပြီးတော့ဒီငွေကြေးနဲ့ပတ်သက်လာရင်ကျွန်တော်တို့နိုင်ငံတော်အစိုးရကလည်းအငွေကြီးငွေစကူထုတ်တဲ့အခါမှာလည်းကျွန်တော်တို့လူသိရှင်ကြားတရားဝင်အကျညာတင်တယ်လို့ထင်တယ်သူကသူ့လိုတိုင်းဒီလိုထုတ်ဒီလိုထုတ်ဆိုရင်ကျွန်တော်တို့ဟိုခေတ်ကဂျပန်ခေတ်ကစကူဖြစ်သွားနိုင်ကြအကြောင်းရှိတယ်ကျွန်တော်တို့ဒါပါပဲဆရာ
ဟုတ်ကဲ့ကိုချင်းမြင့်ဆွေးနွေးရကျေးဇူးပါကိုချင်းမြင့်ပြောတာတော့စောစောဆရာဦးမင်းခင်နဲ့ထောက်ပြတဲ့အချက်နဲ့နည်းနည်းလေးဆက်နွယ်နေပါတယ်တခြားမဟုတ်ဒီဘိုးဘန်ပဲဖြစ်ဖြစ်ဒီဘန်လုပ်ငန်းတွေမှာလောက်ကနေရတဲ့ပတ်သက်ပြီးတက်နိုင်များအများပြည်သူသိနိုင်အောင်ပြောဖို့ဆိုတဲ့အချက်နဲ့ဆက်နွယ်နေပါတယ်နောက်စောစောကကျွန်တော်တို့ဒီတောတာရှင်ပေးစာနဲ့ပတ်သက်လို့လည်းကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကိုယ်လေးကိုဟိုဆွေးနွေးစေချင်ပါတယ်သူထောက်ပြတဲ့ထားတဲ့အချက်တခုကတော့ဒီဦးစိန်မောင်ပြောထားတဲ့အထဲမှာဘာပါသွားလဲဆိုတော့ဒါလို့ပြီးခဲ့တဲ့ဖြစ်သွားတဲ့ဒီခရက်ထဲမှာပယောဂရီကြောင့်ဆိုပြီးသူကထောက်ပြတာရှိပါတယ်ဟိုမနေ့တုန်းကလည်းပဲဒီသမနာယုံပြောဝင်ကဥစော်ထေးကလည်းသူသတင်းစာရှင်းလင်းပွဲမှာပြောသွားတာရှိပါတယ်ဒီကောလာဟလာတွေကြောင့်ဟိုဒီလိုမျိုးရေရွတ်တက်တက်ဖြစ်သွားတယ်ဆိုတော့ဟာမျိုးပြောသွားပါတယ်ဆိုတော့ဆရာဦးမင်းခင်တကယ်ပဲအခုဒီပြီးခဲ့တဲ့ဟိုဖြစ်သွားတဲ့ဟိုခရက်မှာဘေးပယောဂရီဟာလည်းအကြောင်းရင်းတစ်ခုလို့များပြောနိုင်သလားဆရာ
အဲ့ဒါကတော့အတော်လေးတော့တန်လျာရှိကြတယ်ကြာသူတော့ဒီလိုရှိနေရသူကြီးတော်ကြာပြီဆောက်လို့ရလို့အင်တာနက်လို့ပေါ့နော်အဲ့ဒီမှာသူတို့ဆက်ဆရာတွေ့နေအများကြီးရှိနေတာရေတောက်ခင်းလို့ခေါ်ကြတယ်လောကရှိနေဒီလောကမှာနော်ဘန်လီကဒီထုတ်ချကြတာအများကြီးထုတ်ချကြတာရှိတာလေအဲ့တော့ဒါလေးနဲ့ပတ်သက်လို့နော်သူတို့လောကရှိနေတွေကဟုတ်လားဒါကိုသူတို့ထုတ်ပြောလိုက်ရင်သူကတခုခုတော့သူတို့ကိုလှုပ်ပေးကောင်းရဲ့ဆိုတဲ့အမြင်တော့အနည်းဆုံးရှိုံပေါ်တယ်ကဆိုတော့အဲ့ဒီဥက္ကင်ကြီးဖတ်ပြောတာလေဒီဟာသူစလာတာဟုတ်ဒီဥစ္စာဆိုတော့အဲ့ဒီဟာကိုလေဟိုဘောဘာဥက္ကဋ္ဌအရင်နေဆိုရင်နေလို့ချင်းနေဒါပေမဲ့ဆိုရင်လို့စာထုတ်လိုက်ကြမှာဒီရက်ခါရိုက်သွားတာဟုတ်သူကအဲ့လိုဖြစ်သွားတာအဲ့လိုဖြစ်သွားတော့ခုနကပယောဂရင်ပြောရတာတော့ဟိုတိတိကျကျပြောဖို့တော့ခက်ပြီးမယ်နီဟိုဒီလုံးကဖြစ်ခဲ့တာမျိုးထပ်ဖြစ်လို့မလားဆိုတော့ဟို threat ပေါ်ပြချင်းချောင်းတဲ့သဘောမျိုးဟိုဆန်းဆန်းဖြစ်သွားလို့ထင်တယ်ဒါပေမဲ့ကျွန်တော်အသုံးသက်ကြတာလို့ခုနကလူလူယုံကြည်မှုနဲ့တော့ဘန်လီရဲ့ချင်းလေးဘန်လီရဲ့ချင်းလေးလည်းဘောပန်တို့ကအဆုံးမင်းပြောသွားလို့ပဲဘန်လီမှာငွေကြီးအများကြီးရှိကြတယ်ရှိလို့သူတို့မှာဒီငွေတွေကိုထုတ်ချရပို့တော့မှာဟိုထုတ်လေတက်ဖို့တော့မှာဟိုတော့စူးစမ်းနေရတဲ့သဘောရှိတယ်သို့တော့ကျွန်တော်တို့ရဲ့ဘန်စနစ်ငွေကြီးစနစ်ကဟိုလောကရဲ့အခြေအနေအခြေခံတစ်ခုမရသေးဘူးအဲ့ဒါကြောင့်ဟိုအခက်အခဲတွေ့နေတာတကယ်တမ်းကြတော့လေအဲ့တော့တခုခုများဖြစ်ရလေလားဆိုပြီးတော့ကိုလုံးကစဉ်းစားကြတဲ့ပုံစံပုံစံမျိုးကိုလုံးကတွင်းမျိုးနဲ့ကျူးကြတာဟာလည်းသင်ကြတော့ရှိပါလေ
โอเคဆိုတော့ဒေါက်တာဆိုးထုံးအမြင်ရောခင်ဗျာဟိုမနေ့ကဒီဟိုသမရယုံဟိုပြောခွင့်ရပုဂ္ဂိုလ်ပြောသွားတယ်လို့ပေါ့လေဒါလို့ကျွန်တော်တို့ဒီပြီးခဲ့တဲ့ခရက်မှာဒီဘေးပြောကားတွေများဘယ်လောက်ထိပါတယ်လို့များပြောနိုင်မလဲခင်ဗျာ
အဲဒါတော့ကျွန်တော်တို့လည်းဒီလက်ဆုပ်လက်ကျန်နဲ့မပြနိုင်တော့ပြောရတာခက်ပါတယ်ဆိုတော့လည်းနာခုနကဒီ वाले လူပဲလေသူကအကြောင်းအရာတော့ဟိုတခုတော့မဟုတ်ဘူးနော်တိုက်ဆိုင်အစဉ်ပြည့်ဖြစ်သွားတဲ့ပြဿနာပေါ့နော်ဒီအချိန်ဒီချိန်ကတော့ဆုံသွားတဲ့အနေဒါတော့ပုံစံပြောလို့တော့မြင်ပါတယ်ဒါလည်းဒိဋ္ဌာရပြပေါ့နော်ငွေကြီးကဏ္ဍဘန်လုံးငန်းဆိုတော့ရည်ကြည်မှုတွေနဲ့တွားနေပိုင်ရှိတာပေါ့နော်အဲဒီရည်ကြည်ပြီးဒီသူတို့ဒီတန်းနေငွေကြီးနဲ့ထိန်းချောင်းနဲ့ဟိုဒီမိန်းကလေးဒီနေ့နဲ့တောင်းရတဲ့သူဖြေချရတဲ့တင်ထုတ်ပြတဲ့နေရာမှာလည်းဒီတ
ိုင်းဘုရားတို့ရောကျွန်တော်အမြတ်ပါ။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်ပေးဖို့ပြီးဆွေးနွေးထားတဲ့စာတချို့လက်ရှိနေပါသေးတယ်။မဆုမွန်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီရီမွန်လိုင်းဆိုတဲ့ဒီ Facebook အကောင့်ကတော့မကြသေးမီတုန်းကဖြစ်ပွားတဲ့မြန်မာနိုင်ငံရဲ့ဗန်ပြဿနာဟာတဲ့ပြည်သူတွေအတွက်ထိတ်လန့်စရာပါတဲ့။ပြည်သူတွေကခွန်အားနဲ့ရုန်းကန်ပြီးရှာထားရတဲ့ငွေတွေမတမာတဲ့ဒီဝါရီသမားတွေရဲ့လှုပ်ဆောင်မှုကြောင့်အဆုံးရှုံးတော့ဘယ်ခံနိုင်မှမလဲဆိုပြီးရေးထားပါတယ်။နောက်ဆန်နီလဆိုတဲ့အကောင့်ကတော့စိုးရင်တဲ့စိုးရင်ထိုက်တယ်လို့မထင်သလိုပြည်သူတွေကလည်းလူသားထက်ပိုပြီးစိုးရင်တာမျိုးမရှိပါဘူးတဲ့။ဘာကြောင့်လဲဆိုတော့ငွေကြေးဈေးကွက်ပြက်လောက်အောင်ခိုင်လုံတဲ့အကြောင်းပြချက်မရှိလို့ပါတဲ့။ဒီထွန်းထွန်းကျော်ကတော့မေးပါတယ်။ပြည်သူစိုးရလို့ကြွေးကြော်ထားတဲ့အစိုးရလက်ထက်မှာအောက်ခြေလူဒန်းစားကိုအထောက်အကူဖြစ်စေဖို့အကူအညီပံ့ပိုးပေးနိုင်တဲ့ဘဏ်တွေဘာလို့မပေါ်ပေါက်လာနိုင်တာလဲဆိုပြီးရေးထားပါတယ်ရှင်
။နောက်ထပ်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတဲ့စာတစ်စောင်လည်းရှိနေပါသေးတယ်။အမေရိကန်ပြည်သူကမောင်တပ်တနာကကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ။
ခိုင်မာတဲ့ဘဏ်လုပ်ငန်းနဲ့စီးပွားရေးအားကောင်းတဲ့နိုင်ငံတွေမှာတော့ဘဏ်လုပ်ငန်းနဲ့ငွေကြေးဈေးကွက်တွေမတူညီဖြစ်တဲ့အခါပြည်သူတွေကြားစိုးရိမ်တတ်ကြသလိုကျွန်တော်တို့နိုင်ငံမှာလည်းဒေါ်လာထက်မပိုဘူးလို့ယူဆမိပါတယ်။အကြောင်းကတော့ကျွန်တော်တို့နိုင်ငံရဲ့ဘဏ်လုပ်ငန်းတွေဟာဆက်အနာရှင်တွေရဲ့လောင်းရင်အောက်ကလုံးဝကင်းလို့တည်တာမဟုတ်သလိုတိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းအများစုဟာလည်းအနာရှင်တွေအပေါင်းပါခရိုနီတွေနဲ့လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းတွေကထိန်းချုပ်ထားကြတာကိုသိရှိထားကြလို့ပါပဲ။ဒါ့အပြင်ကုလသမဂ္ဂအပါအဝင်နိုင်ငံကအတိုင်းပိုင်းကရခိုင်ရေးနဲ့လူခွင့်ရေးပြဿနာတွေနဲ့ပတ်သက်ပြီးစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေအလုံးကိုပိတ်ဆို့အရေးယူမှုတွေပြုလုပ်ဖို့ပြင်ဆင်နေတဲ့သတင်းတွေကိုနေ့စဉ်ကြားသိနေရတဲ့အတွက်မိမိတို့ရဲ့ငွေချေးအနှံ့မှုတွေပေါ်မှာအလွန်အမင်းစိုးရင်ကြတာမဆန်းဘူးလို့ယူဆမိပါတယ်။နောက်ပြီးရွှေဈေးနဲ့ဒေါ်လာဈေးတက်နေရတဲ့အဓိကအကြောင်းရင်းကပိတ်ဆို့မှုတွေကြောင့်ကြုံလာရနိုင်တဲ့ဆုံးရှုံးမှုတွေကိုကာမိစေဖို့စစ်ကောင်းဆောင်တွေနဲ့ခရိုနီတွေကအလွန်ဝယ်ယူစုဆောင်းတာတွေပါဝင်နေသလိုပြည်သူတွေကြားစိုးရင်ထိတ်လန့်မှုတွေဖြစ်အောင်လုံဆော်ဝါရဖြတ်နေတာတွေလည်းပါဝင်နေပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့ကျွန်တော်အမေရိကန်ပြည်ထောင်စုကမောင်တန်တနာရဲ့စာပါသူကလည်းဆော့ဆော့ဦးစိန်မောင်လိုပဲဟိုဘေးပရောဂါတွေရှိရဆိုတဲ့အမြင်မျိုးကိုသူကပြောသွားတာပါဆိုတော့ဟိုကျွန်တော်တို့ဒီဘလိုပဲဖြစ်ဖြစ်ပေါ့လေအခုတော့အခြေအနေရတော်တော်လေးလည်းအတည်ငြိမ်ပြန်ဖြစ်နေပါပြီဆိုတော့ဒီပြီးခဲ့တဲ့ကိစ္စတွေကနေကျွန်တော်တို့သင်ခန်းစာယူမယ်ဆိုရင်ရောဆရာဦးမင်းခင်ဘာတွေများကျွန်တော်တို့သင်ခန်းစာယူနိုင်မလဲကြုံလာခဲ့ရင်ရောရင်ဆိုင်မှုပဲဖြစ်ဖြစ်ဘာတွေများတောင်းရင်ရှိတဲ့သူတွေကပြင်ဆင်ထားတဲ့နယ်လိုများဆရာအနေနဲ့ယူဆလဲခင်ဗျာ
ကျွန်တော်တို့သင်ခန်းစာယူကြတာကတော့လွန်ခဲ့တဲ့2003မှာဖြစ်ခဲ့တဲ့ Bank Crisis ခါလေးကိုသင်ခန်းစာယူရမယ်အဲဒီတုန်းကဗန်နီကအာနာရှိတဲ့လူတွေနဲ့နှီးဆက်တယ်နော်အဲတော့ဘူဗန်ကလည်းဒါတော့ဒီအောင်လို့နိုင်မှုမထင်ကြောင်းဘူးပေါ့ဗျာဒုံပိုင်းရဲ့ဟာအားလည်းကြည့်ဖြစ်တယ်လို့ကအာနာရဲ့ဖမ်းမှုကြလည်းရှိတယ်ဥပဒေတွေကလုံလောက်တယ်ကြအဲ့ချိန်ကရှိကြတဲ့ဥပဒေကသူတို့အဲ့ဒီတင်ကားကမယူနိုင်တဲ့အပြင်နိုင်ငံကြီးအရာ2017မှာပြီးခဲ့တဲ့နဝတနာဖတ်ဆိုတာလည်းနီးဖက်တဲ့လောကရှင်ကြီးတွေကိုတန်းနေသုတ်ပိုင်ကြီးပေးလိုက်တယ်ဆိုတော့ဘန်ဆိုတာဘယ်နဲ့တူပါလဲဘန်ထိုင်ရင်ထိုင်ရင်ဘန်ကလို့ဘန်တမားလို့ဆိုကြတာလေသူတို့လောကရှင်ကအဲ့လိုမလုပ်ဘူးကြကောင်းပြန်ဖြစ်နေတယ်။ဘယ်မှာဘာသမားကသူကအနေနဲ့ဟိုစွန့်စားတာကိုအနည်းဆုံးဖြောင်းလုပ်တယ်။ဒါကြောင့်လဲဆိုသူကပြည်သူလူထုကိုသူကတာဝန်ခံရတာ။ဘယ်နည်းရှင်ဆိုတာကဉာဏ်ဉာဏ်မျက်လေးနဲ့စွန့်စားတယ်။ဒါပေမဲ့ဘန်တိုင်ကမှထိုင်ပြီးတော့ဘန်လုံးမလုံနိုင်ဘူး။အလုပ်ဖို့လေဟိုကျက်ဆိုင်ရကမထင်းကြောင်းနိုင်ဘူး။အာမပေးရုံနဲ့မကဘူး။ဒါငွေပုံကြီးကလည်းတိုက်ကြလို့တုံးနိုင်နေဆိုတဲ့အတွေ့ဒီကလေးအဖြစ်ကျွန်တော်တို့ဘန်ကရှိသေးတယ်ဒီသင်္ကန်းကကျွန်တော်ယူရမယ်။နိုင်ငံရေးအရာကိုမှားခဲ့တဲ့သင်္ကန်းကတိုက်ပြီးတလွဲဒီမှာခံရကြတဲ့သင်္ကန်းကကျွန်တော်ယူရမယ်။နောက်ဒီကနေ့ဖြစ်တဲ့ကြေညာမှာဘာသင်္ကန်းကကျွန်တော်ယူနိုင်ရဲ့ဆိုတော့ဘိုးပိုင်းကြီးပို့ပြီးတော့နော်ထင်းကြောင်းနိုင်နေလုံနိုင်နိုင်တဲ့အခြေအနေရှိတဲ့ထင်းတလောက်အန်ဒီမများဘူးဆိုတဲ့အဖြစ်ရှိနေတယ်။ဒါပေမဲ့ဒီနေ့မှကျွန်တော်မြင်လာတော့အစိုးရတော့ဘိုးပိုင်းပေါ့ဗျာ။နော်ဘိုးပိုင်းရဲ့ဖြေဆုံးနိုင်တဲ့အနေရှိတဲ့ကျွေးကိုပြီးပေါ့ကျွေးပြီးပေါ့။ဒါတွေကိုဘိုးပိုင်းကပြည်လျက်ဖြေရှင်းနေအောင်ဒီမှာခံရရမယ်။intervention ခေါ်တာပေါ့နော်အစိုးရဘာဝင်ပတ်တဲ့တာမျိုးလောက်ရတော့မယ်ဆိုရဲအဖြစ်ပေါ်နေတယ်နောက်တစ်ခုကကျွန်တော်တို့ရဲ့ဘဏ်နဲ့ငွေကြေးစနစ်အားလုံးကဟိုအန်ဒီရရှိတဲ့အချိန်မှာရောက်ခဲ့တာကြားလာပြီကအဲ့တော့အစိုးရရောဘဏ်ရောတက်ဆိုင်ရာဘူဘဏ်ရောတာဝန်ရှိတဲ့လူတွေအားလုံးဟိုအရေးပေါ်ချင်တဲ့လူစဉ်းစားတော့ညီညီမျိုးဖြည့်ရှင်းမှုအပြောင်းလဲတွေလုပ်ဖို့တန်းပြီးဆိုတာကိုဒီဥစ္စာကျွန်တော်တို့ဟိုတန်းကြောင်ခေါင်းနေတာပဲနောက်ပြီးတော့အရေးကြီးတဲ့ဒီရောလေသင်္ကန်းတစ်ခုကလူလူရဲ့ယုံကြည်မှုဟာဘလောက်အရေးကြီးတယ်နော်ကျွန်တော်တို့လူလူကသူတို့ရွေးချယ်တဲ့အစိုးရဒီမှာထောက်ခံမှုဟာတိုင်းပြည်ကိုဖွံ့ဖြိုးအောင်ဒုက္ခမရောက်အောင်လုပ်နိုင်အခြေအနေရှိတယ်ဆိုတဲ့သင်္ကန်းကဟာဒီကယူပါမယ်လားယူပြောမယ်ဆိုတော့အများကြီးပဲဆရာလည်းအတူတူတော့အလောက်ကိုပြောပြတယ
်ဟုတ်ကဲ့ကျေးဇူးပါဆရာဆိုတော့ဒေါက်တာစောထုံးအနေနဲ့ရောခင်ဗျဒီလုပ်ငန်းရှင်တူဦးအနေနဲ့ပေါ့လေဒီဘန်နဲ့ဒီငွေကြေးစနစ်တွေအားကောင်းလာအောင်ဟိုဘာတွေများဖြစ်စေချင်တာတွေမျှော်လင့်တာတွေများရှိရလို့ပြောလို့ရမယ်ထပ်ဆိုတော့
ဒီဘန်လုံငန်းတွေကတော့ပို့ပြီးတော့ဒီတဲ့စီစဉ်နေကြအောင်ဆောင်ရွက်ဖို့လိုပါဘောနော်။နောက်ကျွန်တော်တို့နိုင်ငံမှာတော့ဘန်လုပ်တဲ့လုပ်ငန်းအခြေအနေရတဲ့တခြားစီးပွားရေးလုပ်ငန်းတွေရှိကြတာပါ။ဒါလည်းကျွန်တော်တို့နေနေဒီ coffee or interest ကိုတာပါဘောနော်။ဒီကရဏဖြစ်နိုင်တဲ့အခြေအနေတွေရှိနေတာပါ။အဲ့တော့ကျွန်တော်တို့ကဒါလေးရဲ့အထူးထားဖို့လိုတယ်ဘောနော်။ကျွန်တော်တို့ဟိုကျွန်တဲ့တိုင်းပြည်မှာတော့အဲ့လိုတွေဒီနေနေရှာဆက်နေတဲ့ဒီဘက်လို့ဝင်ကြည့်တာမျိုးတော့မရှိဘူးနော်အဲ့တော့ကျွန်တော်ကသူ့စီးနေစီးနေနေတဲ့ပြင်ဆင်ပေးမှာခိုင်မအောင်လို့ပြုတယ်လက်ရှိဖြစ်သွားတဲ့ကြံစည်တွေကအခြေတူနဲ့ဂျန်ဒီနေနေနေဆိုနေတယ်ဒါတော့ပြဿနာပြီးသွားတယ်လို့တော့ပြောလို့မရဘူးနော်ဒီဆိုရင်တော့ခုနပြောတဲ့ဒီဇဝင်းချင်းတို့ကိုချီးရတယ်ဒီလိုကြီးကကြံစားနိုင်မှာမစားနိုင်မစားနိုင်ရင်ပါလို့မရဘူးနော်
ရရလေးဆောင်ကြည့်နေတာရှိတယ်ဆိုတော့မလို့ဒါတို့နည်းနည်းခြံကျွေးဖို့လို့ဒီလိုတော့မြင်တယ်
โอเคเจซุบาสรุปเราโหอซีซินซ้อมมาตักกินเสี่ยวมิ้นคินโหเราอเนจุอนีเนี่ยเราต้องตัดเสร็จนะก็ดิเมียนมาနိုင်ငံကဘန်လုံငန်းเนี่ยဒီငွေချစ်စစ်တွေခိုင်မာဖို့ဆိုရင်ကျွန်တော်တို့အဓိကအနေနဲ့ပြင်ဖို့လုံနေတာဘာဖြစ်မလဲဆရာဟိုမူလားလူလားဟိုဘာတွေပြင်ဖို့အဓိကလိုအပ်နေလဲဆရာ
ကျွန်တော်တို့မူရင်းမကဘူးလူရင်းမကဘူးဥပဒေစီကံနေတာပြင်ဖို့လိုတယ်ဆိုအနည်းဆုံး3ချက်တော့ပြင်ရမယ်ကျွန်တော်တို့ကဘာမှာဘန်စနစ်ကဒီအံပြောက်တဲ့စနစ်ပေါ့ဆိုလိုတာကလေဆိုvirtual banking ပေါ့ဗျာဒီဟိုဒီပိုင်းဘဏ်ငွေတန်ဆာဥစုအမျိုးကြီးမရှိလို့ကြောက်တဲ့ခေတ်ကိုကျွန်တော်တွားနေပြီတွားနေပြီ Facebook ကတော့မှဟလာ cryptocurrency လို့ခေါ်တယ်ဆလာ digital ငွေကြီးထုတ်မယ်ဘာညာဖြစ်နေပြီဆိုတဲ့အချိန်မျိုးမှာကျွန်တော်တို့ကဟိုအတော်လေးဟိုခင်းနောက်ကြပြီးတော့ဘဏ်လေးဟာဘဏ်နဲ့မတူတဲ့အစမှာကိုကြံနေသေးတယ်အဲ့တော့ကျွန်တော်တို့ကတစ်ချက်ကိုတစ်ချက်သုံးချက်ပြအောင်လုပ်မှရမယ်ဟိုဘန်နီကိုဘန်နဲ့တူအောင်ထင်းကြအောင်ပဲဘိုးဘန်ကဒီစားကိုလုံနေတယ်လုံနေပြီမဲ့လို့ဟလာအချင်းကြီးကိုဒုံလောက်အောင်ခြုံငုံပြီးပြီးတော့ခုနကကျွန်တော်တို့ဟလာခစ်ကိုပြီးလိုက်နေအောင်ကြိုးသွားနေအောင်သူ့လူစီကံဘူဝါရအမြင်ကအစနော်ခုနကခုတယောက်ဆင်းနေသွားတာမှန်နေလူတွေအောက်ခြေလူတွေဆီဘာဖြစ်လို့မရောက်တာလဲလောက်ကြရအများကြီးရှိတယ်ဘန်နီနဲ့ဘန်နီနေနဲ့ကကျွန်တော်တိုက်ကြည့်စီပွားကြီးကိုတွန်းနေတဲ့အချိန်ကြီးကောင်းကောင်းရှိတယ်ကြည့်တော့ဒါတွေကိုကျွန်တော်တို့လုပ်နိုင်အောင်လျှက်တဲ့ဥပဒေစီကံတွေကိုပြင်ပြီးတော့ဒီကကကြောင်းနေနေတဲ့ကမ္ဘာအခြေအနေနောက်ကိုကျွန်တော်လိုက်ဖို့စီကြောက်အောင်လုပ်နေပါပြီအဲ့ဒါပြောပြီးကြိုးရည်ကြည့်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့စီဝိုင်းပညာရှင်ဦးမင်းခင်ရဲ့လုပ်ငန်းရှင်ဒေါက်တာစိုးထွန်းကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့ဒေါက်တာရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးဆွေးနွေးတင်ဆက်တဲ့စနေည VO ရဲ့ Daily Line အစီအစဉ်ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VO ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတယ်တည်သချင်းတောင်းခြင်းတယ်ဆိုရင်တော့စာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတဆင့်ဆက်သွယ်ခြင်းတော့လိပ်စာက VO မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေသေးတဲ့အချိန်တော်တွင်မှာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ Saudi Arabia နိုင်ငံကအကြီးဆုံးရေနံချက်ဆက်ယုံကြီးနဲ့ပင်မရေနံတွင်းရှိရာနေရာတွေကိုရီမင်ကဟူသီတပုံတွေကစနေနေ့မှာတိုက်ခိုက်ခဲ့တဲ့အတွက်ကမ္ဘာတလွှားရေနံတင်ပို့နေတဲ့နေရာမှာကြီးမားတဲ့မီးတောင်မီးရှံတွေတွေ့နေရပါတယ်ဒီတိုက်ခိုက်မှုကြောင့် Afkek ရေနံချက်ဆက်ုံနဲ့ခူရစ်ရေနံတွင်းတွေမှာထိခိုက်ဒဏ်ရာရသူဘယ်နှဦးရှိနေလဲရေနံထောက်လုပ်မှုမှာဘာတွေထိခိုက်သွားတယ်ဆိုတာတွေကိုအခုထိတည်တည်ကွယ်ကွယ်မသိရသေးပါဘူးရှမ်းပြည်နယ်မြောက်ပိုင်းကပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာတောက်ကြံတွေကစပြီးစနေနေ့အထိမြန်မာစစ်တပ်နဲ့ပလောင်ပြည်နယ်လွတ်မြောက်ရေး PSLF တောင်းတက် TNLA တို့ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်တစ်ဖက်သက်အပြစ်ရမယ်လို့နှစ်ဖက်စလုံးကကြေညာချက်ထုတ်ပြန်ပြီးတော့တွဲဆောင်ဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲအခုလိုတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတာပါအခုဖြစ်ပွားတဲ့တိုက်ပွဲကြောင့်တင်းရှောင်လာသူက400လောက်ရှိနေပါတယ်အမေရိကန်နဲ့အာဖဂန်တာလီဘန်တွေကညှိနှိုင်းမှုတွေပြက်ပြားသွားခဲ့ပြီးတဲ့နောက်တာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့ရုရှားအစိုးရတာဝန်ရှိသူတွေဆွေးနွေးပွဲကျင်းပခဲ့တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကစနေနေ့မှာပြောကြားပါတယ်ရုရှားသမ္မတရဲ့အာဖဂန်စတန်ဆိုင်ရာအထူးကိုယ်စားလှယ်ကတာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့ရုရှားနိုင်ငံမြို့တော်မော်စကိုမှာဆွေးနွေးပွဲကျင်းပခဲ့တာဖြစ်ပါတယ်ဘဟားမားဒေသကိုဥတီပီလာနေတဲ့အပူပိုင်းမုန်တိုင်းဟမ်ဘာတူဟာလာမယ့်ရက်တွေအတွင်းမှာပဲဟာရီကိန်းမုန်တိုင်းအဖြစ်ပြောင်းလဲသွားနိုင်တယ်လို့အမေရိကန်အမျိုးသားဟာရီကိန်းစင်တာကစနေနေ့မနက်မှာပြောကြားခဲ့ပါတယ်စနေနေ့နှောင်းပိုင်းမှာတော့ဒီဟမ်ဘာတူမုန်တိုင်းဟာဘဟားမားဘက်ကနေထွက်ခွာပြီးတော့အမေရိကန်ပြည်ထောင်စုအရှေ့ဘက်ကမ်းခြေဖလော်ရီဒါပြည်နယ်ဘက်ကိုလာမယ့်သတင်းပတ်အစောပိုင်းမှာဝင်ရောက်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်တင်ဂီတိုက်ဖြစ်ပါတယ်အတံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒရာမန်ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမနေ့6:00-9:00အထိလိုင်းဒိုမီတာ30.40-48ပြင် Facebook စာမျက်နှာကပါကျွန်တော်တို့ထုတ်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါသတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲရနေ့တစ်နေ့ဖြစ်နိုင်ကြပါစေကျွန်တော်ညံဝင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.